Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့ November 25ရက်ပုတ်ထုံးနေ့ညပဲအစီအစဉ်တွေကို Washington မြို့တော်ကနေတိုက်ထောက်လွှင့်ပေးနေပါပြီ။ကျွန်မဆွမ်းမြတ်ပါပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။အမေရိကန်ပြည်ထောင်စုမှာကိုဗစ်ကပ်ရောဂါနဲ့ Christmas ပွဲတော်ကာလကိုဘယ်လိုဖြတ်သန်းမယ်ဆိုတဲ့အကြောင်းတွေပါဝင်တဲ့မိကွန်းကိုရွေးကောက်ခံသမ္မတ Joe Biden ဒီကနေ့ပုဒ်တော်ဟူးနေ့မှာပြောကြားမှာဖြစ်ပါတယ်။ဒီနှစ်ပွဲတော်ကာလမှာအမေရိကန်မိသားစုတွေကြုံတွေ့နေကြရတဲ့ပေးဆက်မှုတွေနဲ့လက်ရှိခက်ခဲတဲ့အခြေအနေတွေကိုအတူတွဲဖြတ်သန်းကြဖို့အကြောင်းတွေမိကွန်းထဲမှာပါဝင်မှာဖြစ်တယ်လို့ Biden အစိုးရအာဏာလွှဲယူရေးတာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့ကတော့ရွေးကောက်ခံသမ္မတ Biden ကသူ့ရဲ့အစိုးရအဖွဲ့အတွက်ရထားတဲ့ဝန်ကြီးတွေကိုမိတ်ဆက်ပေးခဲ့ပါတယ်
။ The team meets this moment. This team behind me. They embody my core beliefs that America is strongest when it works with its allies.
မဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်ခြင်းဟာအမေရိကန်အတွက်အခိုင်အမာဆုံးဖြစ်တယ်ဆိုတဲ့သူ့ရဲ့ယုံကြည်ချက်အတိုင်းဆောင်ရွက်မဲ့သူတွေဖြစ်တယ်လို့ရွေးချယ်ထားတဲ့ဝန်ကြီးတွေမိတ်ဆက်ပွဲမှာမစ္စတာဘိုင်ဒန်ကပြောကြားသွားတာပါ။ယာရုခဆင်ပီယာရော့မဲ့တမရဒေါ်နယ်ထရမ့်လက်ထက်မှာအမေရိကန်သားပထမဦးစားပေးဆိုတဲ့မူကိုကျင့်သုံးခဲ့တာဖြစ်ပါတယ်။ရွေးကောက်ခံတမရဘိုင်ဒန်ကတော့အမေရိကန်ဟာကမ္ဘာကြီးကိုဦးဆောင်ဖို့အသင့်ဖြစ်နေပြီလို့မနေ့တုန်းကကြေညာခဲ့ပါတယ်။နပန်အမေရိကန်မှာကြားရောက်မဲ့ Thanksgiving ကျေးဇူးတော်နေ့အတွက်သူဒီနေ့မိန့်ခွန်းစကားပြောကြမှာဖြစ်ပါတယ်။ကျေးဇူးတော်နေ့ဆိုရင်အမေရိကန်မှာတနေ့တည်းရောက်နေကြတဲ့မိသားစုတွေပြန်လည်ဆုံတွေ့ဆူဝေးစားတောက်ကြလေရှိပေမဲ့ဒီနေ့မှာတော့ COVID ကရောဂါကြောင့်လူတွေကိုခရီးမသွားဖို့အိမ်ကမိသားစုတွေနဲ့ပဲပွဲတော်ဆင်နွှဲကြဖို့အတွက်ပြည်ထောင်စုအစိုးရကတိုက်တွန်းထားပါတယ်။COVID-19 အတီးပြုတ်လူနာတွေနဲ့ထိတွေ့မိခဲ့သူတွေတီးကြားခွဲနေရမဲ့သတ်မှတ်ရက်ကိုလျှော့ချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ14ရက်တီးကြားခွဲနေဖို့သတ်မှတ်ထားတာပါ။ဒါပေမဲ့အဲ့လိုမျိုးတီးကြားခွဲနေသူတွေမှာ COVID ယောဂမရှိဘူးလို့စိစစ်တွေးရှိရင်ခွဲနေရတဲ့အချိန်ကာလကိုလျှော့လိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့ကပြောကြားပါတယ်။ဒါပေမဲ့ဘယ်နည်းရဲ့လျှော့လိုက်မှလဲဆိုတာကိုတော့သူကအတိအကျမပြောပါဘူး။တစ်ချိန်တည်းမှာပဲကိုဗစ်ယောဂါကာကွယ်ဆေးကိုသုံးဖို့စိတ်ချရပြီဆိုတဲ့စီကံသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြ мян ဆန်ဆန်ဖျက်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကစ조사နေပါတယ်။ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်တဲ့ကာကွယ်ဆေးတန်40ရရှိနိုင်မယ်လို့အစိုးရရဲ့ကိုဗစ်ကာကွယ်ဆေးဆိုင်ရာအထူးအဖွဲ့ Operation Rapid Speed ရဲ့လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ဗိုလ်ချုပ်ကြီး Gustav Barner ကသတင်းတောက်တွေကိုအင်္ဂါနေ့ကပြောကြားပါတယ်။Pfizer ဆေးကုမ္ပဏီကထုတ်လုပ်မဲ့ COVID ကာကွယ်ဆေးတွေကိုအရေးပေါ်ခွင့်ပြုချက်ပေးမပေးဆိုတာကို American အစားအသောက်နဲ့ဆေးဝါးကြီးကြပ်ရေးဌာန FDA ကဒီဇင်ဘာ10ရက်နေ့မှာဆုံးဖြတ်မှာပါ။ Moderna ကုမ္ပဏီကလည်းသူတို့ရဲ့ကာကွယ်ဆေးကိုအရေးပေါ်ခွင့်ပြုချက်ပေးဖို့အတွက်မကြခင်လျှောက်ထားမယ်လို့ခန့်မှန်းရပါတယ်။အဲဒီဆေးနှမျိုးလုံးစမ်းသပ်တဲ့ကနဦးရလက်တွေအရ90ရာခိုင်နှုန်းကျော်ထိရောက်အောင်မြင်ဖို့ရပါတယ်။အမေရိကန်ပြည်ထောင်စုမှာရွေးကောက်ပွဲအပြီးအစိုးရအကူပြောင်းကာလအတွင်းမှာရာဇဝတ်သားတယောက်ကိုပြည်ထောင်စုအစိုးရကသမိုင်းမှာပထမဆုံးအကြိမ်ကွပ်မျက်လိုက်ပါတယ်။အင်ဒီယားနာပြည်နယ်ကအချင်းတော်တစ်ခုထဲမှာလူသတ်မှုနဲ့ပြစ်ဒဏ်ချနေသူရာဇဝတ်သားအော်လန်ဒိုဟောကို November 19ရက်နေ့ရုံးကကွပ်မျက်ခဲ့တာပါ။အစိုးရအထက်မတိုင်ခင်အကူပြောင်းကာလမှာအခုလိုမျိုးတုံ့တင်ကွပ်မျက်မှုဟာနှစ်ပေါင်း130မှာပထမဆုံးဖြစ်ပါတယ်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကြမ်းကြိမ်ပွဲလုပ်မဲ့ January 20ရက်နေ့မတိုင်ခင်နောက်ထပ်ရာဇဝတ်သား9ယောက်ကိုကွပ်မျက်ဖို့လဲလက်ရှိ Trump အစိုးရကအလေးထားပြောနေပါတယ်။အဲ့ဒီထဲမှာတေရန်ကြားနေသူတွေကတဦးတည်းသောအမျိုးသမီးလဲပါဝင်ပါတယ်။အခုလိုမျိုးလက်ရှိအစိုးရဆင်းကန်ဒီအကျဉ်းသားကွပ်မျက်မှုကိုသမ္မတဟောင်း Grover Cleveland ရဲ့ပထမတက်တန်းအကုန်1889ခုနှစ်တုန်းကနောက်ဆုံးလုပ်ခဲ့တာပါ။အစဉ်အလာအားဖြင့်တော့ယာရုကဆင်းသွားတော့မဲ့သမ္မတတွေဟာရာဇဝတ်သားတွေကိုကွပ်မျက်တဲ့မတဲ့ဆုံးဖြတ်ချက်တွေမချတော့ဘဲအသစ်တက်လာမဲ့သမ္မတတွေအစဉ်အလာအားဖြင့်တော့ယာရုကဆင်းသွားတော့မဲ့သမ္မတတွေဟာရာဇဝတ်သားတွေကိုကွပ်မျက်တဲ့မတဲ့ဆုံးဖြတ်ချက်တွေမချတော့ဘဲအသစ်တက်လာမဲ့သမ္မတတွေလက်ကိုလွှဲပေးခဲ့ကြလိမ့်ရှိပါတယ်။အမေရိကန်အဓိကအစုရှယ်ယာအညွှန်းကိန်းတစ်ခုဖြစ်တဲ့ Dow Jones အညွှန်းကိန်းဟာဈေးကွက်သမိုင်းမှာပထမဆုံးဆန်းချိန်တင်အောင်လို့အင်္ဂါနေ့တုန်းကအမှတ် 3,000 ကျော်ဈေးတက်ခဲ့ပြီးတဲ့နောက်မှာကမ္ဘာတဝန်းကအစုရှယ်ယာဈေးအများစုဒီကနေ့ဈေးတွေတက်နေပါတယ်။ COVID ကာကွယ်ဈေးထုတ်နိုင်ဖို့ကြိုးစားမှုတိုးတက်တဲ့သတင်းတွေကြောင့်လည်းရင်းနှီးမြှုပ်နှံသူတွေရဲ့ယုံကြည်ချက်တွေတက်လာနေတာပါ။ဒီကနေ့ပုံထုံးနေ့အတွက်ဥရောပဈေးကွက်မှာအဓိကအစုရှယ်ယာကြီးတွေဟာမန္တပိုင်ဈေးကွက်ဖွင့်ချိန်မှာဈေးတက်နေပါတယ်။ Australia, Japan, Hong Kong စတဲ့အာရှဈေးကွက်တွေမှာ ာလဲအတက်ဇီးတွေနဲ့အစုရှယ်ယာဈေးကွက်တွေပိတ်သွားခဲ့ပါတယ်အမေရိကန်မှာသမရတာဝန်လွှဲပြောင်းရေးလုပ်ငန်းစဉ်တွေတရားဝင်စတင်လိုက်တာကလည်းအာရှဒေသတွေကယင်းနှိမ့်နှံသူတွေအတက်ခဲ့ပုံရပါတယ်ဒါနဲ့မကရွေးကောက်ခံသမရဂျိုးဘိုင်ဒန်ကဗန်နာရေးဝန်ကြီးအဖြစ်အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဟောင်းဂျန်နက်ဂျယ်လင်ကိုခန့်အပ်ဖို့ရွေးချယ်ထားတဲ့အပေါ်မှာလည်းအားရခြေနက်နေကြပုံရပါတယ်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15.53 မြောက်လိုင်းဒိုမီတာ25 kHz 11.83 မြောက်လိုင်းဒိုမီတာ32 kHz 9.33 နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 15.5 တို့ကနေပါထုတ်လွှင့်ပေးနေပါခင်
ကျမနာလာပါထိတ်တန့်ရသတင်းတွေကိုဆက်ပြီးတော့တင်ပြသွားမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတံအကြီးအကျယ်ကျုံနေရတဲ့အိန္ဒိယနိုင်ငံမှာမနေ့တရက်တည်းပိုကူးသူအသစ်4,000ကျော်တွေ့ရှိခဲ့တာကြောင့်ပိုကူးသူစုစုပေါင်း 6.2 သန်းကျော်သွားပါပြီ။သေဆုံးသူက900နီးပါးရှိတဲ့အတွက်ကိုဗစ်ကြောင့်သေဆုံးသူစုစုပေါင်း 33,000 ကျော်ပါလေ။အိန္ဒိယမှာစက်တင်ဘာလအတွင်းပိုကူးသူအမြင့်ဆုံးရောက်ခဲ့ပြီးတဲ့နောက်နေ့စဉ်ပိုကူးသူ5,000အောက်ရောက်လာတာသတင်းပတ်အနေငယ်ရှိပါပြီ။ကာယောဂါထိန်းချုပ်ရေးသက်ဆိုင်ရာအစိုးရကကန့်သတ်ချက်တချို့တင်းကျပ်ခဲ့တာကြောင့်ပိုကူးစက်မှုအနေငယ်ကျဆင်းလာပေမဲ့မြို့ကြီးအတော်များများမှာတော့ပိုကူးစက်မှုအမြင့်တက်နေစေပါအင်ဒိုနီးရှားနိုင်ငံမှာလည်းပုတ်ထူးနေမှာပိုကူသူ 9,500 ကျော်နဲ့တိတ်ဆုံးသူက114ဦးရှိတဲ့အတွက်တနင်္ဂနွေအတိုင်းတာနဲ့ပိုကူသူစုစုပေါင်း 9,100 ကျော်နဲ့တိတ်ဆုံးသူပေါင်းကလည်း 16,000 ကျော်ရှိကြောင်းအစိုးရကိန်းဂဏန်းတွေကဖော်ပြပါတယ်အရှေ့တောင်အာရှမှာအကြီးဆုံးနိုင်ငံတစ်ခုလည်းဖြစ်တဲ့အင်ဒိုနီးရှားဟာဒေသတွင်ကိုရိုနာဗိုင်းရပ်စ်ပိုကူးခံထားရသူနဲ့တိတ်ဆုံးသူအများဆုံးရှိတဲ့နိုင်ငံလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာလည်းပိုကူးသူ 8,000 ကျော်နဲ့တိတ်ဆုံးသူ 1,984 ဦးရှိတဲ့အကြောင်းအစိုးရထုတ်ပြန်ချက်မှာဖော်ပြထားတာပါမြန်မာအိန္ဒိယချင်းကမ္ဘောဒီးယားနိုင်ငံကမြန်မာနိုင်ငံကိုဗစ်ရောဂါပြန့်နှံ့မှုထိန်းချုပ်နိုင်ရေးအတွက်နှကောင်းစီနှစ်တန်းနဲ့အခြားဆေးပစ္စည်းကိရိယာတွေကိုလူဒန်းခဲ့ကြောင်း Phnom Penh Post သတင်းစာမှာအင်္ဂါနေ့ကဖော်ပြထားပါတယ်နိုင်ငံရေးအရာမတည်မငြိမ်ဖြစ်နေတဲ့ဟောင်ကောင်ကျွန်းမှာဖွဲ့စည်းပုံအခြေခံဥပဒေတွေပြန်ပြီးတော့အသက်ဝင်လာအောင်အဓိကဦးစားပေးလှုပ်ဖို့လိုတယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကပုံထူနေမှာကျင်းပတဲ့နှစ်ပတ်လည်မှုဝါဒဆရာမင်ခေါ်မှာပြောဆိုသွားပါတယ
်။過去一年多香港經歷了回歸以來
အမိမြေလက်အောက်ကိုပြန်ရောက်တဲ့အချိန်ကလေးကဆိုရင်မနစ်လောက်ကစပြီးတော့ဟောင်ကောင်မှာကြီးမားလာတဲ့နိုင်ငံရေးစိန်ခေါ်ချက်တွေနဲ့ရင်ဆိုင်ခဲ့ရပါတယ်။လက်ရှိထိတ်တန့်ဦးစားပေးလိုအပ်မဲ့ကိစ္စကတော့အထူးကိုယ်ပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအမိန့်အာဏာတွေပြန်အသက်ဝင်လာအောင်လုပ်ဖို့ဖြစ်ပါတယ်လို့အုပ်ချုပ်ရေးမှူးလည်းကပြောဆိုသွားတာပါ။ဟောင်ကောင်ဒီမိုကရေစီရေလိုလာတဲ့လွှတ်တော်အမတ်၄ဦးကိုရာထူးကဖယ်ရှားလိုက်တဲ့အပေါ်ကန့်ကွက်တဲ့အနေနဲ့အခြားလွှတ်တော်အမတ်တွေနှုတ်ထွက်ခဲ့ပြီးတဲ့နောက်တရုတ်ပြည်မှကြီးကိုလိုလာတဲ့လွှတ်တော်အမတ်တွေရာချင်းရတဲ့အချိန်မှာအုပ်ချုပ်ရေးမှူးကယ်ရီလမ်က၄ချိန်မြောက်နှစ်ပတ်လည်မိုဝါဒမိန့်ခွန်းပြောကြားခဲ့တာပါ။ဟောင်ကောင်ရဲ့စီးပွားရေးပြန်ပြီးတော့ဦးမော်လာအောင်အခုညီတွေရရှိရေးပြည်မအစိုးရနဲ့ဘီဂျင်းမြို့မှာတွေ့ဆုံဆွေးနွေးနိုင်ဖို့မစ်လမ်မိန့်ခွန်းပြောမယ့်အချိန်ကိုတလကျော်ရည်ရွှေခဲ့ရတာဖြစ်ပါတယ်။အုပ်ချုပ်ရေးမှူးလည်းကဟောင်ကောင်ရေးမှာပြပအစိုးရရဲ့ဝင်ရောက်ဆွဲဖက်မှုတိုးလာနေတယ်လို့ဆွဆွဲလိုက်တယ်လို့ဟောင်ကောင်ရေးဟာတရုတ်နိုင်ငံရဲ့အရေးကိစ္စဖြစ်ပြီးနိုင်ငံတော်လုံခြုံရေးကိုထိခိုက်စေတယ်လို့လည်းထည့်သွင်းပြောဆိုသွားပါတယ်။ထိုင်းနိုင်ငံမှာဒီမိုကရေစီရဲ့ဥဆောင်ဆန္ဒပြတဲ့ကြောင်သားကောင်းဆောင်တချို့ကိုထိုင်းအာဏာပိုင်တွေကဥပဒေကြောင့်အရေးယူဖို့အရှိန်မြင့်ဆောင်ရွက်နေတာမှာတော်ဝင်မိသားစုကိုအကာအကွယ်ပေးထားတဲ့တင်းကျပ်တဲ့ဥပဒေချိုးဖောက်မှုနဲ့ကြောင်သားကောင်းဆောင်12ယောက်ကိုအရေးယူလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာနှုတ်ထွက်ပေးရေးဖွဲ့စည်းပုံပြင်ဆင်ရေးနဲ့ဘယင်စနစ်ပြုတ်ပြင်းရေးတောင်းဆိုတဲ့ဆန္ဒပြပေါ်တွေဘန်ကောက်မြို့မှာဒီကနေ့ထပ်ပြီးတော့ကျင်းပဖို့ပြင်ဆင်နေချိန်မှာဒီတည်င်းထွက်ပေါ်လာတာပါ။အဲ့ဒီဆန္ဒပြခေါင်းဆောင်12ယောက်ကိုတော်ဝင်မိသားစုတိုက်ခါကြဆင်အောင်လှုံ့ဆော်မှုဒါမှမဟုတ်စော်ကားမှုဆွဲချက်နဲ့လာရောက်အဖမ်းခံမှုဆင့်ခေါ်လိုက်တာဖြစ်ပြီးပြစ်မှုထင်ရှားရင်1,015နှစ်အထိပြစ်ဒဏ်ကျခံရနိုင်ပါတယ်။ဒီဥပဒေအရတော်ဝင်မိသားစုနဲ့အာဏာပိုင်တွေမကဘဲဘသူမဆိုးတိုင်ကြားနိုင်တယ်လို့နိုင်ငံရေးအရလက်တုံ့ပြန်တဲ့နေရာမှာဒီဥပဒေကိုအရင်တုန်းကအသုံးချခဲ့ပေါ်တာကြောင့်အငြင်းပွားစရာလည်းဖြစ်နေပါတယ်။ဒါပေမဲ့လည်းဒီဥပဒေကိုအသုံးချတာမျိုးမမြင်ချင်ဘူးလို့ဘရင်မဟာဝဇီယာလောင်ကွန်ကထိုင်းအစိုးရအဖွဲ့ကိုအကြောင်းကြားခဲ့ပြီးတဲ့နောက်ပြည်ခဲ့တဲ့3လလောက်ကစပြီးတော့ဒီဥပဒေနဲ့အရေးယူတာမျိုးမရှိခဲ့ပါဘူး။ထိုင်းပြည်ကလည်းအဲ့ဒီအချိန်ကလေးကဒီဥပဒေနဲ့ပတ်သက်လို့လူသိရှင်ကြားမှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ထိုင်းတရားရေးရာကိစ္စမှာကူညီပေးနေတဲ့လူခွင့်ရေးရှေ့နေအဖွဲ့တခုရဲ့အဆိုအရခုအရေးယူခံထားရတဲ့ခေါင်းဆောင်12ဦးထဲမှာတော်ဝင်မိသားစုကိုလူသိရှင်ကြားဝေဖန်တဲ့နေရာမှာထင်ရှားတဲ့သူတွေလည်းပါဝင်တယ်လို့ပြောပါတယ် လူပုဂ္ဂိုလ်ရဲ့ကိုယ့်ရဲ့အချက်လက်တွေကိုကာကွယ်ပေးထားတဲ့တောင်ကိုရီးယားအေဂျင်စီတစ်ခုက Facebook ကုမ္ပဏီကိုပုတ်ထူးနေမှာဒေါ်လာ 6.36 တန်းတန်ငွေတားလိုက်ပါတယ်။သုံးဆွဲသူတွေရဲ့ပုဂ္ဂိုလ်ရဲ့အချက်လက်တွေကိုကြရကန်ရှင်ရဲ့ခွင့်မချက်မရဘဲအခြားသူတွေကိုပေးအပ်မှုနဲ့လဲ Facebook ကိုရာဇဝတ်အကြောင်းအရာစုံစမ်းစစ်ဆေးဖို့လုပ်ကိုင်နေပါတယ်။Facebook သုံးဆွဲသူ18တန်းထက်က 3.3 တန်းလို့ရဲ့ပုဂ္ဂိုလ်ရဲ့အချက်လက်တွေကို2012ခုမေလနဲ့2018ဇွန်လကြားအခြားလုပ်ငန်းတွေကိုပေးအပ်ခဲ့တဲ့တက်တည်အထောက်အထားတွေကိုတောင်ကိုရီးယားမှာဒီနှစ်ဩဂုတ်လအတွင်းဖွဲ့စည်းလိုက်တဲ့ပုဂ္ဂိုလ်ရဲ့အချက်လက်ကာကွယ်ရေးကော်မရှင်ကတွေ့ရှိခဲ့တာကြောင့် Facebook ကိုအခုလိုတံငွေတတ်တာဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ Facebook အကောင့်နဲ့အခြားအင်တာနက်ဆာမျက်နှာတစ်ခုကိုဝင်သုံးလိုက်ကြတဲ့ Facebook ပေါ်ကသူ့ရဲ့မိတ်ဆွေတင်ငယ်ချင်းတွေရဲ့ကိုယ့်ရဲ့အချက်လက်တွေကိုအဲ့ဒီဖက်ကရသွားတယ်လို့ကော်မရှင်ကပြောပါတယ်။တန်ကြီးတက်ခံထားတဲ့ Facebook Ireland Limited ကိုရာဇဝတ်အကြောင်းအရာစုံစမ်းစစ်ဆေးသွားမယ်လို့လည်းပြောပါရယ်။တောင်ကိုရီးယား Facebook ကုမ္ပဏီပြောခွင့်ရသူကတော့စုံစမ်းစစ်ဆေးမှုမှာအတတ်နိုင်ဆုံးပူပေါင်းပါဝင်နေတယ်လို့ဒီကိစ္စကိုရာဇဝတ်အကြောင်းအရာစုံစမ်းစစ်ဆေးမှုတွေလုပ်နေတာကိုတော့စိတ်မကောင်းဖြစ်ကြောင်းကြေညာချက်ထုတ်ပြန်ခဲ့ပါရယ်။ကော်မရှင်ရဲ့အသေးစိတ်ဆုံးဖြတ်ချက်နဲ့ပတ်သက်လို့ Facebook ကအပြည့်အဝသုံးသပ်မှုရှိမရှိဆိုတဲ့ကိစ္စကိုတော့မှတ်ချက်ပေးပြောဆိုတာမျိုးမရှိပါဘူး။ကနေ့ညအတွက်ထိတ်တန့်ရသတင်းတွေကတော့ဒီလောက်ပါပဲရှင်ခုတော့ပြည်တွင်သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားမှာပ
ါ VOE American အသံဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်ကျွန်မများသတင်းအောင်ပါရှင် American အစိုးရအဖွဲ့အစည်းမှတာဝန်ယူမဲ့ထိတ်တန့်တန်တမန်တွေအမျိုးသားလူမျိုးရေးဆိုင်ရာတာဝန်ယူမဲ့သူတွေဘယ်သူတွေဆိုတာကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကကြေညာလိုက်ပါတယ်သမ္မတထရမ့်ကရွေးကောက်ပွဲရှုံးနေတယ်ဆိုတာကိုအပြည့်အဝလက်မခံသေးပေမဲ့လေဘိုင်ဒန်ကတော့အနာလွှဲပြောင်းရေးလုပ်ငန်းစဉ်တွေကိုတွန်းတွန်းတိုက်တိုက်ဆက်ပြီးတော့လှုပ်ဆောင်နေပါတယ်။ Best TV ဒါကူစွာရာသတင်းပေးပို့ထားပါတယ်ရှင်။ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့အစိုးရအဖွဲ့မှာပါဝင်မဲ့တန်တမန်ကြီးနဲ့အမျိုးသားလူမျိုးရေးရာအဓိကအဖွဲ့ဝင်တချို့ကိုအင်္ဂါနေ့ကကြေညာခဲ့ပါတယ်။
It's a team that reflects the fact that American နိုင်ငံပြန်လာပါပြီ။ American ကကဘာကြီးကိုဦးဆောင်ဖို့အသင့်ရှိနေပါပြီ။နောက်ဆုတ်သွားရမှာမဟုတ်ဘူးဆိုတဲ့အချက်ကိုတင်ဟပ်စေနဲ့အစိုးရဘက်ဖြစ်ပါတယ
်။အထက်လွှတ်တော်ကအတည်ပြုရင်အရင်သမ္မတဥပမာအစိုးရလက်ထက်ဒုတိယနိုင်ငံညာရေးဝန်ကြီးအန်ထိုနီဘလင်ကင်ကနိုင်ငံညာရေးဝန်ကြီးတာဝန်ကိုယူဖို့ဂျိုးဘိုင်ဒန်ကရွေးချယ်ထားပါတယ်။အရင်နိုင်ငံညာရေးဌာနအာဖရိကန်ရေးရာလက်ထောက်နိုင်ငံညာရေးဝန်ကြီးလင်ဒါသောမတ်စ်ဂရင်းဖီကိုကုလသမဂ္ဂဆိုင်ရာသံအမတ်ကြီးနေရာရထားပါတယ
်။ America is back.
အမေရိကန်တို့ပြန်လာပါပြီလို့ကုလသမဂ္ဂဆိုင်ရာစံမကြီးနေရာရထားခံရတဲ့သူလင်ဒါသောမတ်စ်ဂရင်းဖီကပြောပါရယ်။သမ္မတထရမ့်ကအမေရိကန်သားပထမဦးစားပေးအယူဝါဒကိုကင်ဆယ်ထားသူဖြစ်ပေမဲ့ဘိုင်ဒန်ကမဟာမိတ်စနစ်နဲ့နိုင်ငံပေါင်းစုံစနစ်ကိုယုံကြည်သက်ဝင်နေသူပါ။ဒီပေါ်မှာ Brookings Institution သိပ္ပံက John Hudet က
He wants to restore the type of faiththat Americans and
American people ကဘာကစားနေကအမေရိကန်ဆိုရပေါ်အရင်ရှိခဲ့မှုရဲ့ယုံကြည်မှုမျိုးကိုဘိုင်ဒန်ကပြန်ရယူလိုပါတယ်။ဒီယုံကြည်မှုကိုသမတ်ကဆိုရကနည်းနည်းချေချဆင်းအောင်လုပ်ခဲ့တယ်လို့ဘိုင်ဒန်ကယုံကြည်ထားပါ။အရှိဆိုရနဲ့ဆက်ဆံရေးမှာခက်ခဲရင်ဆိုင်နေရတဲ့အာဏာရှင်စနစ်လက်ကင်မထားတဲ့ကဘာခေါဆောင်တွေအတွက်အခုဒီလိုရယူခံမှုကတိတ်ကိုအရေးကြီးပါတယ်
။ဘိုင်ဒန်ရဲ့အစိုးရအဖွဲ့ဝင်နေရာမှာရထားခံရသူတွေကိုကြည့်ရင်မတူကွဲပြားမှုကိုအလေးထားတာတွေ့ရပါတယ်။ကန်တာဘူအတီပြူခံရရင်အေဗရဟိန်းစ်ကထောက်လိုင်းရေးအတိုင်းဝိုင်းကိုဦးဆောင်သူပထမဆုံးအမျိုးသမီးဖြစ်လာမှာဖြစ်တယ်လို့ဂျန်နက်ယယ်လနာပထမဆုံးအမျိုးသမီးဗန်ဒါရေးဝန်ကြီးဖြစ်လာမှာဖြစ်ပါတယ်။အလီဟန်ဒရိုမာယိုကာစ်ကတော့ပြည်ရင်းလုံခြုံရေးဝန်ကြီးဌာနကိုဦးဆောင်ပေးပထမဆုံးစပိန်စကားပြောလက်တီနိုမျိုးနွယ်ဖြစ်လာမှာပါ။အသက်43နှစ်ရှိဂျိတ်ဆိုလီဗန်ကအသက်အငယ်ဆုံးအမျိုးသားလုံခြုံရေးအကြံပေးဖြစ်လာမှာဖြစ်ပြီးဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကိုညှိနှိုင်းခဲ့တဲ့အရင်နိုင်ငံညာရေးဝန်ကြီးဟောင်းဂျွန်ကယ်ရီကဘိုင်ဒန်ရဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကြိုးပမ်းမှုတွေမှာဦးဆောင်သူဖြစ်လာမှာပါ။ဂျိုးဘိုင်ဒန်သမ္မတဖြစ်လာတာနဲ့တပြိုင်နက်ဥတုရာသီပြောင်းလဲမှုတိုက်ဖျက်ရေးပါရီသဘောတူစာချုပ်ကိုပြန်လည်ဝင်ရောက်ဖို့ရှိပါတယ
် I don't for a minute underestimate the difficulties
ဥတုရာသီပြောင်းလဲမှုတိုက်ချက်ရေးအတွက်ဂရိကွတ်တွေကိုဖြည့်ဆည်းပေးရမှာကြုံတွေ့ရမယ့်အခက်အခဲတွေကိုကျွန်တော်ရှော့မတွေ့ဘူးဒီလိုဖြည့်ဆည်းဖို့ချမှတ်ထားတဲ့ကျွန်တော်ရဲ့တန်လိမ့်ခံကိုလည်းရှော့မတွေ့ကြပါနဲ့
အခုလိုအရေးပါတဲ့ရာထူးနေရာတွေရထားလိုက်တဲ့တစ်ချိန်တည်းမှာပဲအင်္ဂါနေ့အမေရိကန်အစုဖြေရာဈေးကွက်ဆန်းကျင်တီမြင့်တက်ခဲ့ပါတယ်American အဓိကအစုရှယ်ယာတစ်ခုဖြစ်တဲ့ Dow Jones ဟာအညွန်ကိန်း3000အထိဆန်းကျင်တင်မြင့်တက်ခဲ့တာပါ။ ပြည်အောင်စုဝင်ကြီးဌာနနဲ့အေဂျင်စီတွေအခုပြောင်းဖြစ်စဉ်တရားဝင်စတင်မဲ့သတင်းထွက်ပေါ်လာပြီးသတင်းပတ်ချီဖြစ်ပေါ်နေခဲ့တဲ့မတိကျမရေရာမှုတွေအဆုံးသက်သွားချိန်မှာအခုလိုအစုရှယ်ယာစည်းကွဲဆန်းကျင်တင်မြင့်တက်ခဲ့တာဖြစ်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ဒီ American အတန်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မန္တလေးတိုင်းဒေသကြီးမိုးကုတ်မြို့နယ်အတွင်းမှာအစိုးရတပ်မတော်နဲ့တအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့တာကြောင့်မြို့ကံပြည်သူတွေအထိတ်တလန့်ဖြစ်ခဲ့တဲ့သတင်းကိုပြောပြပါမယ်။ကျွန်တော်မိုးစော်ပါကလာအတန်ကြာငြိမ်သက်နေခဲ့တဲ့မိုးကုတ်ဒေတာဘက်မှာပြီးခဲ့တဲ့အင်္ဂါနေ့ည9နာရီကျော်လောက်ကအစိုးရတပ်မတော်နဲ့ TNLA ကတအန်းပလောင်တပ်ဖွဲ့အကြတိုက်ပွဲဖြစ်ပွားခဲ့တာပါဒီတိုက်ပွဲဟာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတရားစီတစ်ဖက်သက်အပြည့်အကြောင်းကြေညာထားချိန်မှာဖြစ်ပွားခဲ့ပြီးပစ်ကတ်တန်တွေကိုမိုးကုတ်မြို့ကနေကြားနေရတာကြောင့်ဒေတာကန်တွေစိုးရိမ်ထိတ်လန့်ခဲ့ကြကြောင်းမိုးကုတ်မြို့နယ်မဲဆန္ဒနယ်အမှတ်1ကတိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်ဦးမျိုးသစ်က VOA ကိုပြောပါတယ်
ကျွန်တော်မိုးကုတ်မြို့ရဲ့မြောက်ဘက်ပေါ့နော်ကျွန်တော်မုံမိတ်နဲ့မိုးကုတ်ကြားပေါ့နော်အဲဒီမှာချောင်းကြီးသေးရအောင်သူ့လိုကြောက်ဝါသေးရအောင်သူ့လိုရှိပါလေကအဲဒီမှာကြောက်ဝါသေးရအောင်သူနာမှာအဲ့ရဲ့ပြောကြတာတော့ DNA လေးပေါ့နော်အဲ့နဲ့ကျွန်တော်တပ်မတော်နဲ့ပြစ်ခတ်မှုလို့ဖြစ်တယ်လို့ကြားပါလေကလူသူကတော့စိုးရိမ်တာပေါ့နော်လူသူကတော့အဲ့ဒါမျိုးအတွေ့အကြုံကတော်တော်ကြာကြာမဖြစ်ခဲ့ဘူးတော့စိုးရိမ်တာပေါ့နော်စိတ်မဝေးသူကတောင်းမဲ့ချတော့တောင်းမဲ့ချတော့ပြစ်ခတ်တန်ကြားရတယ်ပေါက်ကွဲတန်ကြားရပါတော့
နော်။ဘာကြောင့်တိုက်ပွဲဖြစ်ပွားတယ်ဆိုတာမသိရပေမဲ့ဒီကနေ့မနေ့မှာတော့မိုးကုတ်မြို့မှာပုံမှန်ပဲသွာလာနေကြကြောင်းပြောပါတယ်။ TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့သူတို့စစ်ကြောင်းသွာလာစဉ်ရှောင်းတခင်တွစ်ဆုံပြီးတိုက်ပွဲဖြစ်ခဲ့တာလို့ပြောပါတယ်
။အမေရိကန်ညခုနလိုက်လီစံကလာတယ်ရှိနိုင်ဝင်ခြင်းပေါ့။ဒီမျိုးကဒီတော့ဝါရဘက်ကနေကျွန်တော်ဖောက်ကဒီနေမျိုးစုံမှုရအဲကြောင်ထွက်လာတယ်ထွက်လာတော့ဒီလေဦးလာရောက်ခါနေတော့ဒီမြန်မာတပ်ဘက်ကလည်းစစ်တပ်ဘက်နဲ့တူတော့လာမှဒီတစ်ဖက်ထိတဲ့တွေ့မှာအပြန်လာပစ်ခတ်မှုတွေဟောဖြစ်တယ်15မိနစ်မိနစ်ဆယ်လောက်တော့ကြာတယ်
ဒီထိတွေ့တိုက်ပွဲဖြစ်ပွားတာဟာဒီလအတွင်းတမ်ဘရွန်နဲ့ TNLA အကြဒုတိယအကြိမ်ဖြစ်ပွားခဲ့တာဖြစ်ပြီးပြီးခဲ့တဲ့19ရက်နေ့ကလည်းမိုးမိတ်မြို့နယ်ရွှေချောင်းပင်ကြီးရွာနီးမှာတိုက်ပွဲတစ်ကြိမ်ဖြစ်ခဲ့ပါတယ်။အင်္ဂါနေ့ကတိုက်ပွဲဖြစ်ပွားစဉ် TNLA ဘက်ကထိခိုက်ချဆုံးတာမရှိကြောင်းနဲ့တမ်ဘရွန်ဘက်ကတော့မသိကြောင်းဗိုလ်မှူးတပ်အကြော်ကပြောပါတယ်။မိုးကုတ်မြို့နယ်အုတ်ချိုရီအဖွဲ့နဲ့နေဆက်သူအမျိုးသမီးတူဦးကတော့မနေ့ကဖြစ်တဲ့တိုက်ပွဲအတွင်းမှာတမ်မရော့ဘက်ကထိခိုက်ကြဆုံးတာရှိကြောင်းအခုလိုပြောပါတယ
်။အော်ဟုတ်စစ်တပ်ဘက်ကတယောက်ကြပြီးတယောက်ကြရရဟုတ်ပါ။အရက်တာတော့မတန်းအောင်ကြဟုတ်
ဒီတဲ့င်းနဲ့ပတ်သက်ပြီးတမ်ဘရော့သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုချက်ရယူနိုင်ဖို့ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တမ်ရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဗိုလ်ချုပ်ဇော်မင်းထွန်းကတော့ TNLA အဖွဲ့ကမိုးကုတ်မြို့နယ်ဘက်ကိုစိတ်ဝင်လှုပ်ရှားတာရဲတပ်ဖွဲ့တွေဖမ်းဆီးတာရှိခဲ့ကြောင်းဒါကြောင့်နယ်မြေရှင်းလင်းစဉ်တိုက်ပွဲဖြစ်ပွားပြီးတမ်ရော်ဘက်ကတယောက်ကြဆုံတယောက်ထိခိုက်ခဲ့ကြောင်းမန္တလေးအခြေစိုက် Voice of Myanmar သတင်းဌာနကိုဖြေဆိုထားပါတယ်ပြီးခဲ့တဲ့မလအတွင်းကလည်းမိုးမိတ်မြို့နယ်ရွှေချောင်းပင်ကျေးရွာနီးမှာတမ်ရော်နဲ့ TNLA တို့တိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ100လောက်ဟာမိုးကုတ်မြို့နယ်လွယ်စာကျေးရွာဘက်ကိုတိမ်းရှောင်ခဲ့ရတယ်လို့2016ခုနှစ်အတွင်းကလည်းဒီဒေသမှာတိုက်ပွဲဖြစ်ခဲ့တာကြောင့်ဒေသခံ250လောက်စစ်ဘေးလွတ်ရာကိုတိမ်းရှောင်ခဲ့ရဘူးပါတဲ့လက်ရှိအခြေအနေမှာတော့အစိုးရတမ်ရော်ကကိုဗစ်ကာယောဂါကာကွယ်တားဆီးရေးနဲ့ထောက်ရငြိမ်းချမ်းရေးအတွက်အကျံဖက်အဖွဲ့အစည်းတွေရှိရနေရမှာအပကြံဒေတာတွေကိုနိုဝင်ဘာလကုန်ထိတစ်ဖက်သက်အပြည့်ရကြောင်းကြေညာထားသလိုတန်ပလောင်အပါဝင်ဖြစ်တဲ့ညင်ကြောင်မဟာမိတ်အဖွဲ့ကလည်းညင်ချမ်းရေးဆွေးနွေးရေးအတွက်ဒီဇင်ဘာလကုန်ထိအပြည့်ရကြောင်းထုတ်ပြန်ထားပါတဲ့ကျွန်တော်မိုးစော် VOA အတွက်သတင်းပေးပို့တာဖြစ်ပါတဲ့
ကွန်ဝေကတ်ယောဂါကလာကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲယုံတာဝန်ယူခဲ့တဲ့ပညာရေးဝန်ထမ်းတွေထဲကယောဂါပိုကူဆက်ခံရသူတွေကိုကျန်းမာရေးဆရာဖြစ်ကူညီထောက်ပါဖို့အစီအစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအကနွန်ပါရွေးကောက်ပွဲကာလမဲယုံတွေမှာတာဝန်ယူရင်းလူအများနဲ့ထိတွေ့ဆက်ဆံခဲ့ကြရတဲ့ကျောင်းဆရာဆရာမတွေကြားကိုဗစ်ရောဂါကူးစက်မှုတွေကြုံခဲ့ရတာကြောင့်အကူအညီပေးတဲ့အနေနဲ့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကထောက်ပပေးနေတာပါယောဂါကူးစက်ခံကြရတဲ့ပညာရေးဝန်ထမ်းတွေအတွက်တပ်ဖက်တလန်းကအကူအညီဖြစ်အောင်ရည်ရွယ်ပြီးကူညီနေတာလို့လည်းမြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကအသွင်ရင်မှုဒေါက်တာဆော်မျိုးလှိုင်ကပြောပါတယ်
သူတို့ကြောင်တော့မဟုတ်ကျွန်တော်တို့ကုန်ပြူမှုကြီးပေါ့နော်တရားကုန်ကျွန်တော်တို့5000လိုက်ပြီးတော့ကုန်ပြူပါလေခင်ဗျအခုမနေ့တင်းတက်ထပ်ပေါင်းရင်40ကျော်လာပါပြီခင်ဗျာကုန်ပြူရတော့ရိုးရိုးလေးပါကျွန်တော်တို့ပညာရေးမိသားစုတွေကဒီအန်ဂျီတောင်ကိုထမ်းဆောင်ရင်းနဲ့ဒီအတက်အမြင်နဲ့အရန်ပြီးတဲ့တော့ယောဂါကိုကိုယ်သက်ခံလိုက်ရတဲ့အတွက်အော်ဒီစမားတွေဟာတက်ဆော့ခံရတန်းကြီးတော်ထမ်းဆောင်ပေးတာဖြစ်တဲ့အတွက်ကျွန်တော်တို့အနေနဲ့ဒီအဖွဲ့ချုပ်ကနေဂုဏ်ပြုတဲ့သဘောပါခင်ဗ
ျရွေးကောက်ပွဲကာလမှာတာဝန်ထမ်းဆောင်ရင်းယောဂါကူးစက်ခံရတဲ့ပညာရေးဝန်ထမ်း50ထက်မနည်းရှိနေပြီးအများစုကတော့ရန်ကုန်တိုင်းထဲကဖြစ်တယ်လို့လည်းပြောပါတယ်မဲယုံတွေမှာတာဝန်ယူခဲ့ပြီးနောက်ယောဂါကူးစက်သူပညာရေးဝန်ထမ်း30ကျော်ရှိတဲ့ရန်ကုန်တိုင်းအတွင်းတည်ဆောင်းသူအနည်းဆုံး2ဦးရှိခဲ့တယ်လို့ယောဂါလက္ခဏာပြင်းထန်သူတချို့လည်းရှိနေတယ်လို့ဒေါက်တာဆော်မျိုးလှိုင်ကပြောပါတယ
်။အနေအချင်းကတော့သုံးရတဲ့နေသားရှိတယ်လို့တော့ကြားတယ်။သုံးရတယ်ဆိုတာလည်းဟိုသာပြောရင်မောတဲ့နေသားလောက်ရောက်တာပေါ့နော်။ဒီထဲမှာတော့ကျွန်တော်တို့သိရတဲ့တဲဆိုရင်အသက်58နှစ်အရွယ်တယောက်ဆိုရင်လည်းကန်ကောင်းစွာပဲဟိုအိမ်ပြန်ခွင့်ရလာပါပြီ။နောက်ကျွန်တော်တို့ကြားတဲ့သတင်းထဲမှာတော့ဗိုလ်တော်မဆာဆရာမကြီးကတော့အသက်ဆုံးမသွားပြီလို့ကျွန်တော်တို့သတင်းရပါတယ်။သူ့မိသားစုနဲ့လည်းဆက်သွယ်မှုကျွန်တော်တို့ကြိုးစားနေပါတယ်ခင်ဗျ။
ကိုဗစ်ရောဂါကူးစက်သူတွေကိုထောက်ပတဲ့အစီအစဉ်အပေါ်မှာလောက်ဖော်ကိုင်းဖက်ပညာရေးဝန်ထမ်းတွေကလည်းကြိုးဆိုလိုက်ကြပါတယ်။ဒီအစီအစဉ်ဟာပညာရေးဝန်ထမ်းတွေအတွက်ခွန်အားဖြစ်စေတယ်လို့လည်းမွန်ပြည်နယ်မော်လမြိုင်မြို့ကအခြေခံပညာအထက်တန်းကျောင်းအောက်ဆရာမကြီးတော်ခင်ဆောင်ရွေကပြောပါတယ်
။အားကျမတို့ကျောင်းမှာကမေယုံနှစ်ခုပေါ့။အဲ့မှာတော့ကျမတို့ကျောင်းအဆရာဆရာမတွေတော့ positive တရားမှတော့မရှိဘူးပေါ့လေ။ဒါဒီနေမဲ့လို့အဲ့လိုမျိုးရှိခဲ့တဲ့နေရာတွေကနေပြီးတော့အဲ့လိုထောက်ပံ့ပေးတာလို့ဘာလို့ဆိုတော့ဟိုကျေးဇူးတင်စရာကောင်းတာပေါ့သူတို့လည်းအားဖြစ်တာပေါ့ရှင်ဟိုသူတို့ကိုပြန်ပြီးကြည့်ရှုတဲ့အတွက်ကြောင့်မလို့ပို့ပြီးတော့အားခွန်အားချစ်စေတာပေါ့ရှင်ကျမထင်တာပေါ့လေသူတို့ခွန်အားဟိုဘယ်လိုဆိုပေါ့ဟိုဆရာမတွေကစကျမတို့တွေကြောင်းအုပ်တွေပေါ့ဆရာမတွေကဟာဆရာမတွေကတော်လိုက်တာဒါလေးလုံးလို့ရှိရင်ကောင်းလိုက်တာဆိုတော့စကားလေးတွေနဲ့ပဲအားပေးလိုက်သူတို့တွေကအရင်အားတက်ကြတယ်ဆရာမတွေကလေ
ကိုဗစ်ရောဂါပိုကူးစက်ခံရသူပညာရေးဝန်ထမ်းတွေအနေနဲ့လည်းဆက်သွယ်လာကြဖို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်ကတိုက်တွန်းထားသလိုဒီအစီအစဉ်မှာအလူရှင်တွေပူးပေါင်းပါဝင်ဖို့လည်းဖိတ်ခေါ်ထားပါတယ်။မဲယုံတွေမှာတာဝန်ယူခဲ့ပြီးနောက်ရောဂါကူးစက်ခံရသူပညာရေးဝန်ထမ်းတွေရဲ့အချက်အလက်တွေကိုစုဆောင်းပြီးရင်လည်းသက်ဆိုင်ရာဝန်ကြီးဌာနတွေထံပေးပို့သွားမှာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာဆရာဆရာမများအဖွဲ့ချုပ်အသွင်ရင်းမှူးဒေါက်တာဆော်မျိုးလှိုင်ကပြောပါတယ်။နိုဝင်ဘာ၈ရက်နေ့မှာကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းနိုင်ငံအဝန်ကမဲယုံတွေမှာတာဝန်ယူခဲ့တဲ့ဆရာဆရာမအရေးအတွက်ကတော့နှစ်သိန်းနီးပါးရှိတယ်လို့လည်းပညာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်ရှင်။ကျမအကနွန်ပါ VOA အတွက်သတင်းပေးပို့တာဖြစ်ပါတယ်။
ယောဂါကူးစက်မှုတွေတိုးနေတဲ့ဂျပန်နိုင်ငံမှာမြန်မာနိုင်ငံသားတချို့လည်းယောဂါကူးစက်ခံရတဲ့အထည်ပါဝင်လာတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။နေ့စဉ်ကယောဂါကူးစက်ခံရသူ2000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာမြန်မာအများစုနေထိုင်တဲ့တိုကျိုမြို့တော်ကရပ်ကွက်တချို့မှာလည်းယောဂါကူးစက်မှုတွေကြုံနေရတာပါ။ယောဂါကူးစက်မှုတွေတိုးလာရကလူများနဲ့ထိတွေ့ဆက်ဆံရတဲ့လုပ်ငန်းတွေမှာအလုံးလုံးနေကြတဲ့မြန်မာနိုင်ငံသားတချို့ပါယောဂါကူးစက်ခံရတာလို့လည်းပြည်ထောင်စုမြန်မာနိုင်ငံသားများအသင်းဂျပန်ကအလုံးအမှုဆောင်အဖွဲ့ဝင်ဦးတန်းဆွေကဗီဒီယိုလေးကိုပြောပါတယ်
။ဒူဂျူမြို့ပေါ်မှာကဒီကူးစက်တဲ့တုံးကအများကြီးလာတဲ့ခါကျတော့ဒီဒူဂျူမြို့မှာရှိတဲ့လူတွေပမာရေနိုင်ငံသားတွေလည်းမဟုတ်ပါဘူး။အကုန်လုံးကူးတဲ့ဟာတွေပေါ့လေလူကြီးတွေလည်းများလာတော့ဒီမှာပမာရေလည်းပါလာတာပါ။ဒီနော်ဆိုလို့ရှိရင်တော့ဟိုဒီလိုဖြစ်တဲ့နှုတ်ထဲမှာဒီလိုဂျမနိုင်ငံသားတွေပူပါတယ်ဆိုတဲ့အတန်မကြားပါပဲအခုကြားတဲ့ခါကျတော့ကျွန်တော်တို့ဒီနေထိုင်တဲ့ဒီဗမာပြည်အားလုံးရှိတဲ့မြို့ထဲမှာပါပေါ့လေတွေ့တဲ့ဗမာပြည်တော်တော်များတွေ့လာတယ်ပေါ့နောက်တစ်ခုကဒီဗမာဒီနေပတ်တဲ့ဆက်ဆံနေတဲ့မော်စာတောက်ဆိုင်တွေဒီရောင်းတဲ့ဆိုင်တွေအဲ့ဒီမှာလည်းဗမာပြည်ကဝင်ဆက်သွားလာနေရှိနေတဲ့ခါကျတော့ ဗမာပြည်ထဲမှာဖြစ်တယ်ဆိုတဲ့အတန်ကြားပြီးတော့လေမအားလုံးတော့ဒီစစ်စစ်လိုက်လို့အဲခုမှဒီလိုမျိုး positive ဖြစ်တယ်ဆိုလို့ရှိရင်တော့ဒီဂျပန်ကဆက်မှတ်တဲ့ဒီ recipient စီကတိုင်းပေါ့လေကိုယ်ကိုအိမ်မှာပဲ quarantine နေရတယ်လူအပ်တယ်ဆိုလို့ရှိရင်စေဝါလာခေါ်တယ်ပေါ့လေဒီလိုမျိုးစနစ်တကျကုသမှုတော့ဂျပန်မှာတော့ရှိနေပါလေဟုတ်ကဲ့
ယောဂကူးစက်ခံရသူ33,000ကျော်နဲ့သေဆုံးသူ2,000ဝန်းကျင်ရှိနေတဲ့ဂျပန်နိုင်ငံမှာကာယယောဂဖြစ်ပွားမှုတိုးလာတဲ့အပေါ်ထိန်းချုပ်နိုင်မှုအတွက်စားသောက်ဆိုင်လုပ်ငန်းတချို့ကိုလည်းအချိန်ကပ်တက်လိုက်ပြီးလူဆိုင်များတဲ့ဒေသတွင်းခီးစင်တွေကိုလည်းယာယီဖျက်သိမ်းလိုက်ပါတယ်ဂျပန်ရောက်မြန်မာနိုင်ငံသားအချင်းချင်းကြားမှာတော့ကာယယောဂကူးစက်မှုကိုကာကွယ်နိုင်မှုအတွက်လူမှုကွန်ရက်တွေကနေတဆင့်တတိပေးတာမျိုးတွေဆောင်ရွက်နေတယ်လို့ဦးတန်းဆွေကပြောပါတယ
်ဒီနေ့ကနေစပြီးတော့ဂျပန်ဒီတူတူအေရီယာမှာရှိတဲ့ business လုပ်ငန်းတွေပေါ့ဖိုင်ဒီဘာကြီးဆိုလို့ရှိရင်အရင်တော့ဆိုလို့ရှိရင်တော့24နိုင်ပေါ့ကန်တက်မရှိစိုက်တဲ့ချိန်ကြီးဖွင့်ထားကြတယ်အဲဖွင့်လို့ရတယ်ဆိုတော့ကြားလဲပဲဒီနေ့ကနေစပြီးတော့ည7နိုင်ထိုးထိပဲဆိုင်တွေကိုဖွင့်ရတော့ပဲအတောက်ပိုင်းကိုအဲဆိုင်တွေကိုပြကြဖို့ဆိုလို့ကျွန်တော်မိတ္တခန္ဓာဝေးဒီတူတူဒီဂါဗာမင်ကနေပြီးတော့ပြတ္တခန္ဓာရှိတယ်လို့ကျွန်တော်ဗမာတွေအားလုံးလုပ်နေတဲ့လုပ်ငန်းတွေမှာလည်းအကုန်လုံးဒီဥပဒေတွေကဒီစကန်တွေအကျိုးသက်ရောက်မှုရှိလာတာပေါ့လေ။ဒါကြောင့်ကျွန်တော်တို့ဗမာတွေကိုယ်တိုင်ကလည်းအားလုံးဒီပူပေါင်းကူညီပြီးတော့လူများရဲ့နေရာကိုမတော်ဘူးတက်နိုင်ဆုံးကိုယ်အိမ်မှာပဲကိုယ့်ကိုယ်နေကြတယ်ပေါ့လေ။အဲ့လိုလေးနဲ့ကိုယ်ချင်းချင်းကြားထဲမှာတော့အဲတင်းတင်းမာသတင်း information ကြားရဆိုလို့ရှိတော့ဒီဗမာတွေစုထားတဲ့ကျွန်တော်ဒီ Facebook စာမျက်နှာနေပြီးတော့ information တွေအကြောင်းကြောင့် sharing လုပ်ကြတဲ့ခါကျတော့အားလုံးသိနေပေါ့လေ။နေကြတာများပါလေ။ဟုတ်ကဲ့။
ယောဂကူးစက်သူအများဆုံးရှိနေတဲ့တိုကျိုမြို့မှာတော့လူစုလူဝေးလျှော့ချနိုင်မှုအပြင်ထွက်သွားလာစားတောက်တာကို၅ဦးထပ်မပိုးစေဖို့တိုက်တွန်းထားပေမယ့်နေစဉ်သွားလာရေးအတွက်အဓိကအသုံးပြုနေရတဲ့ယထားပေါ်တွေမှာတော့စီးနေလိုက်ပါသူအများအပြားရှိနေတာပါယထားပေါ်မှာမျက်နှာနဲ့နှာခေါင်းစီမတ်တပ်ဖို့ကိုညင်ညာပေးနေပြီးကာယယောဂကာလဖြစ်ပေမယ့်လုပ်ငန်းတွေကတော့ပုံမှန်လည်းပတ်နေတယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာလူသားကိုတစ်လွင်အောင်ကဖီအိုကိုပြောပါတယ်
အဲ့တော့ကတော့ကျွန်တော်တို့ဒီ၈လပိုင်းတုန်းကအရင်ပြောင်းနေတဲ့အချိန်အစလိုကြီးတဲ့အချိန်နဲ့စာရင်တော့တော်တော်လေးတိုးတက်မှုရှိပါတယ်အလုရှားရတာလည်းညံစံနေပြီးတော့အလုတည်းရလည်းပုံမှန်တိုင်းပဲဒါပေမဲ့တခုတော့ရှိတာပေါ့အရင်တုန်းကလူ၁၀ယောက်လောက်တဲ့ဆိုင်ကအခုရှိမှဆိုတော့၆ယောက်၇ယောက်လောက်ပဲရှိတယ်၇လပိုင်း၈လပိုင်းတုန်းကတော့အရင်ဒုက္ခရောက်တာပေါ့တို့စိတ်ယုံတွေကိုတည်ယုံကိုပိတ်ခပစ်ထားအောင်အခုနောက်ပိုင်းကျတော့စိတ်ယုံတွေကအရင်လောက်ကြီးမလဲဘူးဆိုတော့မှမြန်မာပြည်တဲ့ဆိုင်ရင်ဟိုအရင်ကြီးမကြက်ထားဘူးဒီမိုင်းမှာကျတော့လုံးဝပိတ်ဆိုပိတ်ပဲဒီမှာကျတော့တင့်တင့်မြတ်တာဆိုတာနဲ့ဖွင့်ထားပေးတာဆိုတော့အရင်ဒုတိယလိုင်းနဲ့ဆိုင်ရင်တော့ပထမလိုင်းနဲ့ဆိုင်ရင်တော့အလုပ်ကိန်းကအဆင်ပြေတယ်ပြောရမှာပေါ့
ပြီးခဲ့တဲ့ဧပြီလနဲ့လောက်မှာကိုဗစ်ရောဂါနဲ့ပတ်သက်လို့အစိုးရကအရေးပေါ်ညင်ညာချက်ထုတ်ပြန်ခဲ့တဲ့နောက်ဂျပန်နိုင်ငံတွင်းကစီးပွားရေးလုပ်ငန်းတချို့အယောင်ဝင်ချသွားသလိုရပ်ဆိုင်းလိုက်ရတဲ့အခြေအနေတွေထိရောက်သွားခဲ့တဲ့လုပ်ငန်းတွေလည်းရှိခဲ့ပါတယ်အဲ့ဒီလုပ်ငန်းတွေမှာအချိန်ပိုင်းဝင်ရောက်လုပ်ကိုင်နေတဲ့မြန်မာလူသားအများစုဟာလည်းအလုပ်လက်မဲ့ဖြစ်ကုန်တဲ့အထိဖြစ်သွားပြီးမြန်မာပြည်ပြန်လာသူတချို့လည်းရှိခဲ့ပါတယ်ဂျပန်လူဝင်မှုကြီးကြပ်ရေးဌာနကထုတ်ပြန်ထားတဲ့ကိန်းဂဏန်းအရဆိုကိုဗစ်ကာလအတွင်းဂျပန်နိုင်ငံတွင်းမှာနေထိုင်တဲ့မြန်မာနိုင်ငံသားဦးရေဟာ3,000နီးပါးရှိပေမဲ့နေရပြန်သွားသူကတော့၄ပုံပုံ3ပုံလောက်ရှိပါတယ်။ဂျမကတော့စုစုပါ VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါရဲ့ရှင
်။ကိုဗစ်ကံရောဂါကူးစက်မှုရဲ့ရင်းသက်လာနေတဲ့မလေးရှားနိုင်ငံဆလန်ကောပြည်နယ်မှာတရားမဝင်နိုင်ငံသားတွေကိုစာပေဖမ်းဆီးတဲ့ဖြစ်စဉ်လေးတွင်မြန်မာနိုင်ငံသားနဲ့နိုင်ငံသားတွေလူပေါင်း140ကျော်ဖမ်းဆီးခံရတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ကာယောဂါကူးစက်မှုတွေညစ်တက်နေတဲ့စနန်းကောပြည်နယ်ကနိုင်ငံသားအလို့သမားတွေအများဆုံးနေထိုင်ရာနေရာတွေမှာလူရင်မှုကြီးကြပ်ရင်းနဲ့ဂျမားရေးဌာနအပါအဝင်အဖွဲ့အစည်းပူးပေါင်းပြီးစာပေစစ်ဆေးရမှာမြန်မာနိုင်ငံသား60လောက်အပါအဝင်အထောက်အထားနဲ့နိုင်ငံသားတို့တမ140ယောက်ကိုဖမ်းဆီးမိခဲ့တာပါ။ဒီကနေ့တော့ကစီမံချက်တွင်ဖမ်းဆီးမိသူတွေထဲမှာမြန်မာနိုင်ငံသားတွေပါဝင်ကြောင်းမလေးရှားလူမျိုးကြီးကြပ်ရေးဌာနဒုတိယမြို့ဒိုင်းရင်မှုချုပ်မိုဟာမက်ဆူဂျီကသတင်းတောက်တွေကိုပြောဆိုခဲ့တာပ
ါ။ဘယ်နဲ့ခါနိုင်ကြတဲ့ဘယ်ပဲချာအားလည်းလားဒါမှမဟုတ်ဒုတိယမြို့နံပါတ်2က
ဖမ်းဆီးမိတဲ့တရားမဝင်နေထိုင်သူတွေထဲမှာမြန်မာအင်ဒိုနီးရှားနဲ့ဒီကောင်းနိုင်ငံကရောက်ရှိနေသူတွေပါဝင်ကြောင်းနဲ့နိုင်ငံသားသားခံလန်းပြီး1900လောက်နေထိုင်နေတဲ့ဒေသမှာလူပေါင်း2600ကျော်နဲ့ကျန်းမာရေးစစ်ဆေးခဲ့ကြောင်းမလေးရှားဘာသာနဲ့ပြောဆိုလိုက်တာပါတရားမဝင်နေထိုင်နေသူတွေဖြစ်ဖမ်းဆီးလိုက်တဲ့အထက်မှာကလေး6ဦးပါဝင်ပြီးမြန်မာနိုင်ငံသား59ဦးအင်ဒိုနီးရှား65ဦးနဲ့ဒီပေါင်းနိုင်ငံက9ဦးနဲ့တခြားနိုင်ငံက10ဦးပါဝင်ကြောင်းပြောထားပါတယ်ကာယယောဂကူးစက်မှုတွေတိုးလာနေတဲ့စ တန်းကောပြည်နယ်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးမှုနဲ့ပတ်သက်ပြီးမကေးရှားနိုင်ငံအစီအစိုက်အလုပ်ကံရရှိရဲ့အကျိုးဆောင်လုပ်ငန်းကဦးတန်းထွန်းကလည်းအခုလိုပြောပြပါတယ်
ဟုတ်တယ်နိုင်ငံသားဥပဒေကိုသူကဖမ်းဆီးဥဒ္ဒါဖမ်းဆီးလိုက်တော့ထိတ်တဲ့ကဒါတော့သူတို့ဒီမှာဝင်ဖမ်းကတ်ချင်ကြတော့ဘုကုံပြန်လို့ဒီအဲဒီမှာမဝင်ဘူးဒါအရင်ကတော့သားမခံလို့ရတယ်ပေါ့ဘာမှမရှိရဘူးပေါ့ယူအန်ကတ်လို့မျိုးယူအန်အစီအလိုမျိုးနောက်ပြီးတော့ပါမေဘာပါမေလို့မျိုးပေါ့နော်အဲ့ဒါမျိုးတွေရှိရလို့ပြောတော့ဖမ်းလာတယ်ဖမ်းပြီးတော့သူတို့တက်ဆိုင်ရနိုင်ငံပြန်ပို့မှာပေါ့အခုဖွင့်လာဆိုတော့အခုဖွင့်လာဆောင်ချအောင်ပဲဆောင်သွားတော့လေးလောက်ရှားကြတယ်တရားမဝင်
နေထိုင်နေသူတွေကိုဖမ်းဆီးခဲ့တဲ့ကလန်းကောပြည်နယ်မှာတော့မနေ့တုန်းကပဲကိုဗစ်ကံရောဂါကိုဖူးစက်သူအတီးပြုလူနာဖြစ်ပြီးထပ်တိုးလာခဲ့တာပါကလန်းကောပြည်နယ်တစ်ခုထဲမှာတည်းကိုဆက်သူ1600ကျော်ကိုထပ်မံအတီးပြုလိုက်တဲ့အတွက်မလေးကနိုင်ငံမှာတရက်တည်းကိုဆက်သူ2000ကျော်ဖြစ်စံချိန်တင်မြင့်တက်သွားခဲ့ပါတယ်ကိုဆက်မှုအများစုကတော့စိတ်ရုံသမားတွေဖြစ်ကြောင်းလဲမလေးကစက်မှတ်ရေးဝန်ကြီးဌာနညှိနှိုင်းရေးမှုချုပ်ဒေါက်တာလူဟီချန်အဒူလာကိုကိုကာပြီးဒေသခံသတင်းတွေကဖော်ပြခဲ့တာပါမလေးရှားနိုင်ငံမှာစံချိန်တင်ကူးစက်မှုတွေကိုကြုံခဲ့ရတဲ့မနေ့တုန်းကအထိစုစုပေါင်းသေဆုံးသူ341ယောက်နဲ့ကူးစက်သူပေါင်း 98,000 ကျော်ရှိနေပါတယ်ရှင်။ဒီမှာအရေးမှာ VOA အတွက်သတင်းပေးပို့နေတာပါ
တဲ့ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါရဲ့ရှင်
။ပရချာပြအခုဆက်လက်နှာစင်ညမှာတော့မြမအေးသုံးသားချက်အစီအစဉ်ဖြစ်ပါတယ်။ပြီးခဲ့တဲ့ရွေးကောက်ပွဲမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကစောင့်မျိုးကမ်းမျိုးအတန်းရရှိခဲ့တာနဲ့ပတ်သက်ပြီးဝန်များဝန်သားကြိုဆိုကြသူတွေအများကြီးရှိသလိုတချို့ကလည်းစုံကြည့်ရအောင်မယ်လို့ယူဆနေကြပြီးကျန်တချို့ကဆိုရင်စိုးရင်ရအခြေအနေဖြစ်ပေါ်လာနိုင်တယ်လို့လည်းသုံးသပ်ကြပါတယ်ဒီအထက်မှာတူဥပါဝင်ဖြစ်တဲ့ဒေါက်တာတင်မောင်သန်းနဲ့ကျွန်တော်ကြော်စွန်သာဆွေးနွေးသုံးသပ်ထားပါတယ်ကျွန်တော်ဒီရအောင်ပွဲနောက်ပိုင်းဖြစ်လာနိုင်တဲ့အလားအလာနဲ့ပတ်သက်ပြီးဒေါက်တာတင်မောင်သန်းကသူဘာကြောင့်စိုးရင်လဲဆိုတာကိုအခုလိုစတင်ဖြေပါတယ်ဟုတ်ကဲ့
စိုးရင်ကတော့ဟိုရွေးကောက်ပွဲရလက်ကိုလက်ခံတယ်လို့အမလို့ကောင်းဆောင်ကပြောပါတယ်ဒါပေမဲ့ပြီးခဲ့တဲ့90ခုနှစ်ရွေးကောက်ပွဲကိုပြန်ကြည့်လို့ရှိရင်လည်းရွေးကောက်ပွဲရလက်ကိုလက်မခံဘူးလို့တမတော်ကမပြောခဲ့ပါဘူးချားတော်အရွေးတွေကိုကျွန်တော်ကြည့်တဲ့အခါမှာ2030ဦးသိန်းစိတ်တက်လာပြီးတဲ့အခါမှာရေကူးအားဖြင့်ပျော်ပျော်နဲ့လမ်းစဉ်ကိုသွားတယ်အခုပြောလို့ကျွန်တော်တို့မပြောပါဘူးဘာကြောင့်လဲဆိုလို့ရှိရင်ဒီမိုကရေစီအယူအဆမျိုးမျိုးရှိတဲ့အချိန်မှာကျွန်တော်အနေနဲ့လက်ခံတာကတော့ကိုပြောင်းသွားအထူးသဖြင့်နိုင်ငံရေးသဘောတူညီချက်တခုရရတယ်တိုက်ခံတယ်ဖွဲ့စည်းပုံတခုကိုအသစ်ဦးတည်ပြီးသွားရတယ်ဒီလိုချက်တွေရှိမှကိုပြောင်းလို့ပြောပါတယ်2017ဦးသိန်းစိန်တက်လာတာကအဖွင့်ကာလကိုလည်းဦးတည်တာဖြစ်ပါတယ်အခုပြောင်းလို့ကျွန်တော်ကအဲ့လိုမမြင်ပါဘူးဒါပေမဲ့ဦးသိန်းစိန်ဆိုတာလက်ထက်မှာပဲတက်မတော်ကထုတ်ကင်ပါလို့ဒီတချို့ကတန်မြတ်ဖြစ်စရာတွေစသည်ရှိလာပါတယ်ပထမဆုံးဥရှေမောင်ကိုချုပ်ချလိုက်တဲ့တဲ့ချပါ့။ဒါကကြားနိုင်ကွန်ပျူတာပါတီတစ်ခုတွင်းကပဋိပက္ခလို့ပြောလို့ရပါတယ်။ဒါပေမဲ့တမ်တော်ပေါဝင်ဖို့မလိုပါဘူး။တမ်တော်ပေါဝင်ခဲ့တယ်လို့ကြားပြရတယ်။ဒါကအကောင်းပါ။တမ်တော်ကနိုင်ငံရေးထဲမှာမိမိနိုင်ငံရေးယူဆချက်တွေနဲ့မတူလို့ရှိရင်ကိုထူထောင်ထားတဲ့ပါတီကိုနဲ့အင်ပါတန်မမေးကြဆုံးပါတီကိုတောင်သိမခံဘူးဆိုတာကိုပြပါတယ်အဲ့ဒါကလည်းဆိုရင်ကြောင်းကောင်းတယ်လို့ကျွန်တော်ထင်ပါတယ်ကျွန်တော်လည်းအဲ့ဒီတည်းကစပြီးဆိုရင်ပါတယ်နောက်ပြီးတော့ချစ်ပေါ်လာတဲ့နိုင်ငံရေးကိုကြည့်လို့ရှိရင်လည်းလက်ရဇွန်နိုင်ငံရေးကိုသွားနေတာတွေ့ရပါတယ်ဒါကနိုင်ငံတကာမှာလည်းလက်ရဇွန်နိုင်ငံရေးဘက်ကိုမြို့လာတာတွေ့ရတယ်ဥမာအမေရိကန်ထရန့်ဆိုတာမျိုးနော်လက်ရဇွန်နိုင်ငံရေးဆိုတာဘာကိုပြောတာလဲဆိုလို့ရှိရင်မိမိအုပ်စုကိုပုံပြီးလေးတင်းလာတဲ့လူမျိုးရေးသဘောအရဘာသာရေးသဘောအရကြည့်တဲ့နော်နောက်ပြီးတော့ မိမိနဲ့မတူတဲ့လူမျိုးမတူတဲ့လူမျိုးကြောက်လန့်လာတယ်နော်အဲ့ဒီအတွက်စိုးရိမ်လာတယ်နော်အဲ့ဒါကိုလုံခြုံရေးချိန်ချောင်းမှုတစ်ခုနေနဲ့မြင်လာတယ်ဒါတွေကလက်ရာဇွန်ဝါဒရဲ့တည်ယုတ်လက္ခဏာတွေဖြစ်ပါတယ
်ဒါပေမဲ့ဆရာမြန်မာနိုင်ငံမှာ
အဲ့ဒီဘက်ကိုမြန်မာဘက်ကိုတတ်မလို့ကရေးတရားလာတယ်လို့မြင်ရတယ
်ဟုတ်ကဲ့
တော့လက်ရာဇွန်နိုင်ငံရေးနဲ့စစ်တပ်နဲ့ပေါင်းပြီဆိုရင်အနည်းရှိတယ်လို့ကျွန်တော်ဒီလိုပဲနားလည်ပါတယ
်ကျွန်တော်မိကျင်တာကအဲ့တော့မြန်မာနိုင်ငံမှာလက်ရဇွန်နိုင်ငံကြီးကိုရွေးလာတယ်ဆိုတာဆရာပြောတာလူနေစုတော့ဟုတ်တာပေါ့အမျိုးသားရေးဘာညာပြောတယ်တက်မလို့လဲအဲ့ဘက်ကိုပါတယ်လို့ဒီမှန်သားယူဆတယ်ဆရာဒါပေမဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲမှာပြည်သူတွေအများအများဒီတောင်မျိုးကမ်းမျိုးမဲ့ပြီးပြီးတော့အနိုင်ရခဲ့တဲ့ပါတီမှာဒီသဘောထားမျိုးရှိရလို့ကျွန်တော်ဘယ်လိုခံမနိုင်မလဲ NLD မှာဆိုရင်အခုဆိုလို့ရှိရင်အရင်တုန်းကမပါဝင်ခဲ့တဲ့မွတ်စလင်အမတ်ချူရောမှာပါဝင်လာတာကိုတွေ့ရတယ်သူတို့သဘောထားပြောင်းပြောင်းမှုကိုပြနေတာလို့ကျွန်တော်ထင်ပါတယ်ဆိုတော့ပြည်သူတွေကလည်းသူတို့ကိုသဘောကျလို့ပဲထောက်ခံနေတာဆိုတော့ပြည်သူလူထုတရားလုံးအနေနဲ့ဒီအမျိုးသားရေးလက်ရဇွန်ဝါရဘက်ကိုရွေ့နေတယ်လို့ပြောလို့မှန်ပါမလား
ဟုတ်ဆရာလည်းကျွန်တော်သဘောတူပါတယ်ပြည်သူကမရွေ့ပါဘူးတက်မလို့ကရွေ့တာစက္ကန့်ကျော်ရေးပါတီကရွေ့တာပါအဲ့တော့ကပဋိပက္ခရဲ့အရေးကြီးတဲ့ benefit ဖြစ်နေပါတယ်ပဋိပက္ခရဲ့အခြားသော benefit မှာခုနဆရာပြောခဲ့တဲ့နော်အမျိုးသားပြည်နဲ့တင်းမြတ်ရေးကိုရှေ့ရှုတဲ့ပုံမပြီးပြောပြောင်းလာတဲ့အမျိုးသားဒီမူကြီးဖွဲ့ချုပ်ပြည်သူတွေရှိပါတယ်ဒါကအဲ့ဒီပဋိပက္ခတစ်ခုလုံးကိုကြည့်လို့ရှိရင်စိုးရိမ်ကြကောင်းပါတယ်စိုးရိမ်နေဆိုတော့ကျွန်တော်အဲ့ဒါကိုပြောတာ
အမတ်ဖက်မှလည်းပဲတက်မတော်ကဒီအမျိုးသားရေးလို့သာပြောပေမဲ့လည်းတိုင်းရင်းသားတွေအရေးမှာတော့သဘောတော့ပျော်ပြောင်းလာတယ်လို့ကျွန်တော်မယူဆနိုင်ဘူးလားဒီအထူးသဖြင့်အခုကရေကောက်ပွဲပြန်လည်ကျင်းပဖို့အေအေကပြောတယ်သူတို့ထောက်ခံတယ်အခုအပြင်းထန်ဆုံးတိုက်ပွဲတွေဖြစ်နေတဲ့ရခိုင်ပြည်နယ်မှာတိုက်ပွဲတွေငြင်းအေးသွားတယ်ဆိုတော့ဒီဟာကိုအကောင့်မြင်ပြီးတော့အဲ့ဒီသဘောထားမျိုးဟုတ်ပါမလားလို့စံပြားရှိကြမဖြစ်နေဘူးလားဤတော့တက်မလို့ဒီသဘောထားဟာ
တော့တိုက်ဆိုင်နာကလည်းဒီကောက်ပဲပြပြချင်းနောက်တည့်ရမှာအေအေနဲ့ပတ်သက်တဲ့တက်မလို့အချင်းနဲ့တထုတ်တယ်။နောက်ပြီးတော့ကျွန်တော်တို့ဝါကိုသွားပြီးတော့အဲကောက်ဝဲဦးစီးချုပ်သွားရောက်
တွေ့တ
ယ်ပေါ့နော
်
။ဟုတ်။ဒါဒီအားလုံးကအစိုးရအဖွဲ့နဲ့တော့စမ်းစုကြည်နဲ့သဘောတူညီပြီးတော့ဟိုဝိုင်းဝန်းဆောင်ရွက်ကြတယ်ဆိုရင်အတိုင်းတဲ့အတော့အင်မတန်ကောင်းတဲ့ကိစ္စပါ။ဒါပေမဲ့အဲ့လိုမဟုတ်ဘူးဆိုလို့ရှိရင်ဘာကြောင့်ဒီကောက်ပဲပြပြချင်းတိုင်းကြိုက်ကြီးလို့လောက်လာတာလေဆိုတော့အဲ့ဒီလိုမိကုန်ထုတ်ခဲ့ရေတော့ကျွန်တော်တို့မိကုန်ထုတ်တိုက်တဲ့အနေအထားဖြစ်သလားမဖြစ်ဘူးလားဒါကိုလည်းချိန်ရပါမယ်တော့တက်တဲ့သူတယောက်နေတဲ့ဆိုတော့ဒါလေးတွေကကျွန်တော်တို့ဘာကြောင့်သွားလဲဘလို့သွားတယ်လဲဘလို့ရွေချက်လဲကျွန်တော်တို့မရှင်းနေပါဘူးနော
်ဒါမဲ့
ဝင်းမြင်သာသွားလဲ
တက်မတော့
ပြောတာကြားလေးက
ဟုတ်ကဲ့တက်မတော့အကြီးကဲနေနေအဲ့လိုခရီးသွားမဲ့ကိစ္စတွေမှာအစိုးရရဲ့သဘောတူညီချက်ရှိဖို့လိုတယ်သူနဲ့ညီနိုင်ဖို့လိုတယ်ဆိုတော့ပြဋ္ဌာန်းချက်တော်လောင်းအစိုးရတော်လောင်းရှိခဲ့ပါလားရှိနေလို့လားလိုအပ်သလား
နှစ်ဖွဲ့တည်းမတွေ့ရဘူးလို့မဆိုလိုပါဘူးတွေ့လို့ရပါတယ်ဒါပေမဲ့အချိန်ကာလအချိန်ကြီးပဋိပက္ခထဲမှာအင်မတန်တင်းမာနေတဲ့အချိန်တွေကနေမှဖြစ်ပေါ်လာတာလေဒါတွေကကျွန်တော်တို့မစိစသိုက်ဘူးလို့ဆရာထင်ပါသလားပေါ့
ကျွာဒါမဲ့သုံးတကြရစီအဲ့တမရော်နဲ့ energy အစွမ်းနဲ့ဆက်ဆံရေးဟာပြီးခဲ့တဲ့၅နှစ်ကာလမှာအတော်လေးဒါအဖူးအထစ်တွေရှိခဲ့တဲ့အဆင်မပြေတာရှိပေမဲ့လည်းအခုနောက်ပိုင်းနှစ်တွေမှာနည်းနည်းလေးပြည်လည်မှုရရှိခြင်းတဲ့သဘောရှိရတယ်လို့သုံးတကြရတယ်အဲ့ဒါကိုတော့ဆရာပါပြောလို့ပါလေ
ကျွန်တော်တို့နောက်ဆုံးတွေ့ရတာကတော့ဒီလိုကြီးလာမှာတမတော်ကဝေဦးစီးချုပ်ပြောတော်ခဲ့တဲ့မင်းကောမျက်နှာအနေထားမင်းကပြောပုံဆိုပုံပြောပေါ့ဆိုပ
ါ body language ဟု
တ်ပါတယ်ကျွန်တော်တို့ရှိတဲ့အခါမှာအားတက်စရာမတွေ့ရပါဘူ
းဒါမဲ့တမရောက
ဉ
ာဏ်ကြီးရေလှူဆောင်မှုအတွက်အခုအထူးဉာဏ်ကြီးရေအဖွဲ့တစ်ခုဖွဲ့စည်းရယ်ဘိုဒူကြီးရေပါဝင်တဲ့အဖွဲ့ပေါ့လေဆိုတော့အဲ့ဒီကိစ္စကကျူးစိုးစရာမကောင်းဘူးလားခင်ဗျာတကယ်တော့ဉာဏ်ကြီးရေညီလာခံမှာတော့သူညှိရမှာပေါ့လေသူဒီမဟုတ်တာဉာဏ်ကြီးကိုသူဥအောင်လုံးမဲ့ငါဥအောင်လက်ဥမှုယူပြီးအပြိုင်လုံနေကြတာများလားဆရာပဲလို့မြင်တယ်အဲ့ဒီခေတ်က
ဟုတ်ကျွန်တော်လည်းအဲ့ဒီလိုတွေးကြည့်ပါတယ်အဲ့ဒီလိုမြင်ကြပါတယ်ဒါပေမဲ့ကျွန်တော်ဉာဏ်ကြီးလုံနေကြတဲ့ပုံကိုယ်လေးကို အဲ့ဒီလိုပြညာရဲ့ထုတ်တာကိုကျွန်တော်တို့ဘယ်လိုနားလည်ရမလဲလို့မေးကြည့်တဲ့အခါမှာလည်းကျွန်တော်တို့ဘာမှတုံ့ပြန်ချက်မရဘူး။ဆိုတဲ့အခါကျတော့ခုနဆရာပြောသလိုသာအင်မတန်အပြည့်အစုံဆောင်တယ်ကောင်းတယ်လို့နော်လောက်ဆောင်နေကြတဲ့လူတွေကမြင်ရတယ်ဆိုလို့ရှိရင်ကျွန်တော်အင်မတန်ဝမ်းသာပါပါကျူးစွမ်းပါပါ။ဒါပေမဲ့အဲ့လိုမဟုတ်ဘဲနဲ့လောက်ဆောင်နေကြတဲ့ပုဂ္ဂိုလ်တွေကိုနိုင်ကနော်ဒီဟာကလည်းပါလေဖြစ်နေလို့ရှိရည်ပေါ့အဲ့ဒီလိုကြီးတိုင်းလုံဆောင်မှုကစင့်တော်တဲ့ဒင်းရဲ့လုံဆောင်မှုတော့မဟုတ်ဘူးလို့ထင်ပါတယ်အဲ့တော့တခုရှိတယ်ကျွန်တော်တို့ကဓာတ်တဲ့ပို့ပြီးတော့လည်းချိန်ရှိဖို့လိုလိမ့်မယ်လို့ရှင်းတယ်စံတော်ကဒီဘက်ပိုင်းမှာ268နော်အရင်တော့ကသဘောမတူခဲ့ဘူးအခု268ကိုလောက်ကိုတိုက်တွန်းလာတယ်နောက်ပြီးတော့ချိုးကြကူစားပြုမှုစစ်ကိုလောက်ကိုပြောလာတယ်ဒါတွေအားလုံးဟာအာနာကိုတွေ့ယူပြုပြီးပြောလာတာဖြစ်တယ်လို့ဟောက်ချက်ချလို့ရပါတယ်။အဲ့ဒီလိုအာနာပြုရေးယူဖို့အတွက်အာနာတွေ့ယူပြုဖို့အတွက်ငြိမ်းချမ်းရေးဟာသူ့ရဲ့ legitimacy အချက်တစ်ချက်လို့သူ့ပါဒါပဲရှိပါတယ်။တခြားဘာမှမရှိပါဘူး
။ဒါပေမဲ့ကျွန်တော်မေးချင်တာကဆရာငြိမ်းချမ်းရေးလုပ်တယ်ဆိုတာသူ့ legitimacy အတွက်ပဲလှုပ်လှုပ်သူ့ဘက်တွက်ပဲလှုပ်လှုပ်ငြိမ်းချမ်းရေးလုပ်တယ်ဆိုရင်တော့ဒါတကယ်ရွေးကိုတကယ်ထိရောက်မှုကိုကြည့်ပြီးတော့လက်ခံသင့်တယ်မဟုတ်ဘူးလား
ငြိမ်းချမ်းရေးကိုလိုချင်လို့တကယ်လောက်တာနဲ့အာနာအတွက်ငြိမ်းချမ်းရေးကိုဗန်းပြတာလည်းမတူပါဘူးဆရာဒီလိုပြောတဲ့အတွက်ကြောင့်မို့လို့ဒီခြေလမ်းတွေအကုန်လုံးကအဲ့ဒီကိုလှမ်းနေတယ်လို့ကျွန်တော်ဆွဆွဲတာမဟုတ်ပါဘူးဒါပေမဲ့အဲ့ဒီကိုရှင်းရှင်းလင်းလင်းနေရဖို့လည်းကျွန်တော်တို့မှာချက်လက်တွေမရှိသေးပါဘူ
းဒါပေမဲ့ဒီဟာသူနိုင်ငံရေးအတွက်သစ္စမဲ့ညဉ့်ညဉ့်ကိုဗန်းပြခြင်းသာဖြစ်တယ်တကယ်ညဉ့်ညဉ့်လုံးမမဟုတ်ဘူးလို့တော့ယတိပြတ်ပယ်ချလို့မရသေးဘူးပေါ့
ဥပမာကျွန်တော်တို့ဘာမှတော့မပြောနိုင်သေးဘူးပေါ့နော်ဒါညဉ့်ညဉ့်အတွက်လည်းဖြစ်ဖြစ်ဖြစ်မယ်ညဉ့်ညဉ့်ရေးကိုနော်အဲတစ်ဖက်တည်းကနေမှနော်ဒါဒါတော့သာသုကြလောက်တာမဟုတ်ဘူးကျွန်တော်လောက်တာဖြစ်တယ်ဆိုတာလေးကိုဒီလိုပြခြင်းတို့အတွက်ကြောင့်လောက်သွားတယ်ဆိုလို့ရှိရင်လည်းညဉ့်ညဉ့်ရရပေါ့ပါဒါပေမဲ့အဲ့ဒီလက်ပုံကင်ပုံကယုံကြည်မှုတစ်ခုလုံးကိုထူထောင်ဖို့အတွက်တော့မဟုတ်ဘူးကြာ
ဟုတ်ကဲ့
အရေးကြီးတဲ့အရေးကြီးတဲ့ချက်တစ်ချက်ရှိတယ်ညီညွတ်ရေးတိုင်းပြည်ကြံတဲ့ထူထောင်ရေးမှာယုံကြည်မှုဆိုတာသိတ်ရင်းကြည
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဘက်ကရောဘာလုပ်ပြဖို့လို့လဲအရင်ထက်ပိုပြီးတော့မယ်ရီအမြောင်များနိုင်လာတဲ့ဖွဲ့စည်းဖြစ်တဲ့အစိုးရလည်းဖွဲ့စည်းတိုင်းမှာဆိုတော့အောင်မြင်တဲ့ဖွဲ့စည်းတစ်ခုအနေနဲ့ဒီနေရာမှာအချို့ပြည်ဆက်ဆံတာပြည်လည်းမှုရအောင်လို့ဖွားသူ့ဘက်မှာလည်းတောင်းအများကြီးရှိမယ်လို့ထင်ပါတယ်အဲ့တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့ဒီအတွက်အချက်ပြလာတာဒါလုံးမဲ့အလားလားဘလို့မြင်ရလဲခင်ဗျာ
ဒီကသုံးတတ်တဲ့လူတယောက်အနေနဲ့ပြောရင်တော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီတိုင်းဆွေးနွေးရေးဟိုအရင်ထဲကလည်းရှိတယ်အခုလည်းရှိနေတယ်လို့ကျွန်တော်ထင်ပါတယ်နော်ညီတိုင်းလာတွေနဲ့အစိုးရနဲ့တပ်မတော်နဲ့ရင်းကြီးဆွေးနွေးပွဲကိုပို့ပြီးမြင်နေဆန်းဆန်းလှုပ်လိုက်လို့ရှိချင်းဒါအလုံးအတွက်အင်မတန်ကောင်းတဲ့ခွဲပေါက်ပါပဲ
ဖြစ်လာနိုင်တဲ့အလားအလာရောဆရာမြင်သလားခင်ဗျာ
ဖြစ်လာနိုင်တဲ့အလားအလာရှိပါတယ်ယူနီယံအကော့ပြောစုသဘောတူညီချက်အပိုင်းသုံးပါလေ20-20လုံးမှာတောင်းရပေရာကိစ္စများဆိုပြီးဖော်ထုတ်ထားတာတွေလည်းရှိပါတယ်
ရနာကိုခွဲစိတ်ကုသမှုခံယူခြင်းဟာရနာကိစ္စယောဂကိုကုသတဲ့နည်းလမ်းတွေထဲမှာတစ်ခုပါဝင်ဖြစ်ပါတယ်။ရနာကိုခွဲစိတ်ကုသမှုခံယူထားကြရတဲ့အမျိုးသမီးတွေအနေနဲ့ခွဲစိတ်ကုသမှုခံယူပြီးတဲ့အခါလက်လေ့ကျင့်ခန်းကိုနည်းစနစ်မှန်မှန်နဲ့ပြုလုပ်ပေးဖို့လိုအပ်တယ်လို့သိရပါတယ်။ရနာခွဲစိတ်ကုသမှုခံယူထားတဲ့အမျိုးသမီးတွေလှုပ်ဆောင်တဲ့လက်လေ့ကျင့်ခန်းတွေအကြောင်းကိုမေးကြည့်တဲ့အခါပတ်ရောက်နေစီရနာကိစ္စလူနာပံ့ပိုးသူများအဖွဲ့မှအကျော်စိတ်ကုပညာရှင်တူဖြစ်သူစစ်စတာဒေါ်မိမိကအခုလိုပြောပါတယ်
။ရနာကင်ဆာခွဲစိတ်ထားတဲ့လူနာတွေအတွက်လက်ကျန်ကလုပ်မဲ့ဟာလေးတွေကိုကျွန်မပြခြင်းပါတယ်။လက်လက်ကျန်ကနေမှာ position မျိုးစုံနဲ့ exercise မျိုးစုံရှိပါတယ်။အဲ့ဒီမှာမှကျွန်မတို့အမျိုးသမီးတွေလုံးလှုပ်ရှားလို့ကောင်းတဲ့လက်ကျန်ကမှတ်လို့လွယ်တဲ့လက်ကျန်ကလေးကိုကျွန်မရွေးထုတ်ပြီးတော့အကျိုးရှိမဲ့ဟာလေးတွေရွေးထုတ်ထားပါတယ်ရှင်။အဲ့တော့လက်ကျန်ကလုပ်မယ်ဆိုရင်ကျွန်မနှစ်ပိုင်းပြောခြင်းပါတယ်။ခွဲထားတဲ့ရင်သားဖြတ်ထုတ်ထားတဲ့ပဲလက်ရည်ကောင်းတဲ့လက်ရည်နှစ်ဖက်လုံးပေါင်းပြီးတော့လုပ်တဲ့လက်ကျန်က၄မျိုးရှိပါတယ်။လေရနာခွဲစိတ်ထားတဲ့ဘက်ကလက်ကြီးပဲလှုပ်တဲ့လက်ချင်းက၄မျိုးရှိပါတယ်အားလုံးပေါင်း၈မျိုးပါ
အိမ်မှာမိမိတူဦးရဲ့လေ့ကျင့်လို့ရတဲ့လေ့ကျင့်ခန်းတွေဖြစ်တဲ့ရင်နာခွဲစိတ်ထားတဲ့ဘက်ကလက်ကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးနဲ့လက်နှစ်ဖက်လုံးကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးရှိတဲ့အထက်ကမှလက်နှစ်ဖက်လုံးလေ့ကျင့်ရတဲ့လေ့ကျင့်ခန်း၄မျိုးအကြောင်းကိုစစ်စတာဒေါ်မီမီကြီးကအခုလိုရှင်းပြပါဗျာ။အဲ့
တော့ပထမအဦးဆုံးအနေနဲ့ခွဲစိတ်ထားတဲ့ရင်သားဒီဘယ်ဘက်ဖြစ်မယ်ဆိုရင်ဘယ်ဘက်လက်ကောညာဘက်လက်ကောနှစ်ခုလုံးပေါင်းပြီးလုံးမဲ့လေ့ကျင့်ခန်းကိုကျွန်မအရင်ပြပါမယ်။ပထမအဦးဆုံးလက်နှစ်မှတ်ကိုအပြည့်စမ်းပါမရသေးဘူးခွဲစိတ်ပြီးသိမ့်မကြသေးဘူးဆိုရင်လည်းတဖြည်းဖြည်းနဲ့ပြည့်သွားအောင်လို့အပေါ်ကိုမြှောက်ပါမြှောက်ပြီးရင်အပေါ်ကနေအောက်ကိုချတာမျိုးကိုကျွန်မ၃ချိန်လုပ်ပြပါမယ်တကယ်လုံးအောင်မှာတော့အနည်းဆုံး၁၀ချိန်လုပ်ပါဒါဆို၃ချိန်ပြည့်သွားပါပြီပြီးရင်လက်ကိုဖေးကားတာလုပ်ပါ၁ချိန်၂ချိန်၃ချိန်ဒါနှစ်မျိုးဖြစ်သွားပါပြီ။နောက်တစ်မျိုးကဆိုလို့ရှိရင်လက်ကိုနောက်ကိုဆွဲတင်ပါ။ခွဲထားတဲ့ဘက်ဘယ်ဘက်ကိုညာဘက်လက်ကကင်ပြီးတော့အပေါ်ကိုရသလောက်ဆွဲတင်ပေးပါ။ပြီးရင်လက်ကိုအဆုံးဆက်ပေးပါ။ဒါလည်းတစ်ချိန်၊နှစ်ချိန်၊သုံးချိန်ပါ။နောက်ပြီးလို့ရှိရင်လက်ကိုအပေါ်ကိုတဲ့တဲ့လေးမြှောက်လိုက်ပါ။ဒါလေးကတော့ပေါင်းဆက်ထားတဲ့လက်ချင်းကနေညာတဲ့ကြောင့်နည်းနည်းလေးတော့သတိထားပေးပါ။နောက်ကိုနောက်စိတ်ပေါ်မှာထားမယ်။တရောင်နှစ်ခုကိုပူးနိုင်သလောက်ပူးမယ်။ပြီးရင်လက်ကိုအပြည့်ဆက်မယ်။အပြည့်ဆက်ပေးပါ။ကြွက်သားတွေတင်းတက်နေတာယော့သွားစေချင်ပါတယ်။ပြီးရင်အပေါ်မြှောက်ပါမယ်။အောက်ကိုပြန်ချပါ။အဲဒါတစ်ချိန်ပါ။နောက်တစ်ချိန်မြှောက်ပါမယ်။ဒါကိုထိနိုင်တော့ထိပါ။ဘေးကိုအပြည့်ဆက်မှာအပေါ်ဆက်ပြန်ချပါမယ်။နှစ်ချိန်ပါ။နောက်တစ်ချိန်လုပ်ပြပါအောင်မယ်။ပေါ်ဆန်းထုတ်ပါ။ပြန်ချပါ။လေးချိန်ဒါခွဲထားတဲ့ဘက်ကောကောင်းတဲ့ဘက်ကောနှစ်ခုလုံးလောက်တာပါ။လေးမျိုးပြည့်သွားပါပြီ။
ရနခွဲစိတ်ထားတဲ့ဘက်ကလက်ကိုလေ့ကျင့်ရတဲ့လေ့ကျင့်ခန်းလေး၄မျိုးရှိပြီးအထူးသဖြင့်တော့ဂျိုင်းချိတ်တွေကိုခွဲစိတ်ဖဲထုတ်ထားတဲ့သူတွေဟာဒီလေ့ကျင့်ခန်းကိုမပြတ်မကွက်ပြုလုပ်ပေးတင်တယ်လို့စစ်စတာဒေါ်မီမီရေကပြောပါတယ်
။ခွဲထားတဲ့ဘက်ကြီးပဲလုပ်မဲ့ exercise ကျွန်မတစ်ခုပြပါအောင်မယ်။အထူးသဖြင့်ဘလို့လူများလူတွေကပုံပြီးယူဆိုင်ဖို့လိုလဲဆိုဂျိုင်းကြွက်သားတွေပါ။ဂျိုင်းချိတ်တွေထုတ်ပြီးရင်ပတ်မှရှိတဲ့ကြွက်သားတွေဂျိုင်းကြွက်သားတွေအများကြီးလှိရိုက်လူတွေအတွက်ကတော့ဒီ exercise ကအင်မတန်ရေးကြီးပါတယ်။အရင်ဆုံးလက်ကိုအပြည့်ဆန်းလိုက်ပါ။ဆက်ပြီးလက်ကိုတင်းတင်းဆုပ်ပါ။ဆုတ်တဲ့ခါဒီလက်မောင်းသားတင်းလာဖို့အာရုံစိုက်ပေးပါတင်းနှင်းဆုတ်မယ်တင်းနှင်း3 4 5ဆိုပြန်ဆက်ပါမယ်တစ်ချိန်ပြန်ဆုတ်ပါတင်းနှင်း3 4 5ဆိုပြန်ဆက်ပါဒါမျိုးကိုတင်းနှင်း3 4 5စိုက်ချိန်လုပ်ပါမယ်ဒါတမျိုးပြီးပါပြီပြီးရင်လက်ခောက်ဝတ်ပဲကျွန်တော်လှုပ်ရှားတဲ့လက်ချင်ကလုပ်ပါမယ်လက်ရက်ခေါ်တကယ်သူရှေ့ကိုကုတ်ချနောက်ကိုလှမ်းတစ်ချိန်ရှေ့ကိုကုတ်ချနောက်ကိုလှမ်းနှစ်ချိန်3ချိန်ဒါလည်းစိုက်ချိန်လုပ်ပါမယ်ပြီးရင်ဒုံရင်းကတကယ်သူလက်ကိုဝိုက်ပြီးလုပ်ပေးပါ1 2 3ပြီးရင်ဖြောင်းမြန်ပြန်လှမ်းပြောင်းလဲ1 2 3ဒါ3မျိုးရှိပါပြီပြီးရင်လက်ကိုလက်ပြင်ကိုထိပါလက်ဖွားဒီလက်ပြင်ကိုထိတဲ့အခါမှာတရောင်စစ်ဒီမျက်နှာချက်ကိုဥတီနေပါစေပြီးတော့မှအပေါ်ကိုပြန်ဆန့်ထုတ်ပါမယ်တစ်ချိန်ပြန်ထိပါမယ်နှစ်ချိန်ပြန်ထိပါမယ်လေ၃ချိန်အဲ့ဒီဟာတွေကိုလည်းတမျိုးကိုဆယ်ချိန်စီလုပ်ပါဒီဟာလုပ်ရချင်းရဲ့အကျိုးကျေးဇူးသည်ပြန်ရည်ကြောတွေကိုပြန်ပြီးတော့ငကုံမူလအတိုင်းပြန်စည်းဖို့ရတဲ့ကျွန်တော်အားထုတ်ခြင်းဖြစ်ပါတယ်အဲ့ဒါကတော့ရင်သားခွဲစိတ်တဲ့လူတွေအတွက်အမှန်တန်အရေးကြီးတဲ့လက်ကျင့်ကပြထားပြီးဖြစ်ပါတယ်
ရင်သားခွဲစိတ်ကုသမှုခံယူထားရတဲ့အမျိုးသမီးတွေအတွက်အိမ်မှာမိမိတူတဲ့လက်ကျင့်လို့ရတဲ့လက်လက်ကျင့်ခန်းတွေအကြောင်းကိုတင်ပြပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
အခုတစ်ခါတော့အပတ်စဉ်တင်ဆက်ပေးနေကြ VOE ရဲ့တပတ်တွင်းအားကစားသတင်းတွေကိုကျွန်တော်ရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာအခုလိုဆယ်ခုနှစ်အတွက်ရာသီကုန်တင်းနစ်ပြိုင်ပွဲဖြစ်တဲ့ ATP တင်းနစ်ပြိုင်ပွဲကိုဗြိတိန်နိုင်ငံလန်ဒန်မြို့မှာပြီးခဲ့တဲ့ပတ်ကကျင်းပခဲ့ပါတယ်ဒီနေ့ပြိုင်ပွဲမှာတော့မျိုးဆက်တစ်တည်းကချန်ပီယံတစ်တယောက်ထွက်လာခဲ့ပါတယ်ဒီနေ့မှာတော့ American Open Champion Dominic Thiem နဲ့ Russia က Daniil Medvedev တို့မိုးလူခဲ့ကြတာပါ Semi-final မှာ Thiem ကကမ္ဘာအဆင့်တဲ့ Novak Djokovic ကိုနိုင်ပြီး Medvedev ကကမ္ဘာအဆင့်တဲ့ Nadal ကိုနိုင်ပြီးတော့ final တက်ခဲ့ကြတာပါပထမပွဲကို Thiem က 6-4 နဲ့နိုင်ပါတယ်ဒုတိယပွဲမှာတော့ပိုပြီးအကျိတ်နဲ့ဖြစ်ခဲ့ပြီးတော့ Medvedev က 6-6 နဲ့ပြန်နိုင်ပါတယ်ဒါကြောင့်နောက်ဆုံးပွဲဆက်ကစားကြတာမှာ Medvedev က 6-4 နဲ့နိုင်ပြီးတော့နောက်ဆုံးမှာ ATP Champion Souffla ကိုဝှဆွဲသွားပါတယ်ATP Plus အနိုင်ရနဲ့ပတ်သက်ပြီး Medvedev ပြောတာကတော
့ Oh to be honest when I lost the first set Dominic was playing unbelievable tennis and I thought okay if he plays like this
အယူအဆအဆုံးပြောရရင်တော့ကျွန်တော်ရှုံးတဲ့ပထမပွဲမှာ Dominic ကစားတာအရင်ကောင်းပါတယ်အဲ့ဒီမှာကျွန်တော်တွေးမိတာက तू အဲ့ဒီလိုသာဆက်ကစားနေရင်တော့ကျွန်တော်နိုင်စရာမရှိဘူးလို့တွေးမိပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့ဒီအတိုင်းအရှုံးပေးလိုက်လို့မဖြစ်ပဲရအောင်ကစားဖို့ဆုံးဖြတ်ခဲ့ပါတယ်ဒုတိယပွဲတကယ်ခက်ပါတယ် ကျွန်တော်အနေနဲ့အရေးကြီးတဲ့အချိန်ဒီမှာအမှတ်တရအောင်ယူနိုင်ခဲ့ပါတယ်။စွမ်းကုန်ကစားခဲ့ရပြီးသူ့ကိုလည်း PR ပေးနိုင်ခဲ့ပါတယ်။တတိယပွဲမှာတော့ကျွန်တော်သူ့ကိုတတ်နိုင်သလောက် PR တွေဆက်ပေးပြီးဒါကြောင့်နိုင်သွားတယ်လို့ထင်ပါတယ်။ကစားလာခဲ့တဲ့တပ်တန်းတစ်ချောင်းမှာတော့ဒီပွဲကအကောင်းဆုံးပွဲတွေထဲကတစ်ခုပါ။ Dominic ကလည်းအကောင်းဆုံးအနေထားမှာရှိနေပြီးသူ့နဲ့ကစားရတဲ့ဒီ final ပွဲကတော့တကယ်ကောင်းတဲ့ပွဲပါပဲ။
မဲဗက်ဒ်အတွက်တော့ဒါဟာ ATP ဖလားကိုပထမဆုံးအချိန်ပိုဆွဲရလဲဖြစ်ပါတယ်။ဒီမတွက်တော့ဒါက ATP ပြိုင်ပွဲမှာနည်းနည်းဆက်တိုက်ဒုတိယဆုနဲ့နှစ်သိမ့်ကြရတာဖြစ်ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေကိုပြောရရင်တော့ဒီတစ်ပတ် Premier League ဘောလုံးပွဲတွေမှာ Special One Jose Mourinho ရဲ့ Tottenham Hotspur အသင်းကအမှတ်ပေးစရာထိပ်ကိုတက်လာခဲ့ပါတယ်။ဒီတစ်ပတ်မှာ Spurs နဲ့ Man City တို့တွေ့ခဲ့တာကြောင့် Mourinho နဲ့ Guardiola တို့လည်းထိတ်တိုက်တွေ့ခဲ့ကြတာပါ။ဒီပွဲမှာ Spurs ကပွဲစပြီး9မိနစ်မှာ Song ကအဖွင့်ကိုတွင်းခဲ့ပြီးတော့65မိနစ်မှာ Lucelo ကဒုတိယဂိုးတွင်းပြီးတော့နောက်ဆုံးမှာ2ဂိုးကိုမရှိနဲ့နိုင်သွားပါတယ်။မက်စီဒီကဘောလုံးပိုင်ဆိုင်မှုအသားနဲ့ကစားနိုင်ခဲ့ပြီးမဲ့ Spurs အသစ်ဟာသူတို့ရဲ့ view ဟာအတိုင်းစည်းကမ်းတကျနဲ့ကစားနိုင်ခဲ့လို့အနိုင်ရတာဖြစ်တယ်ဆိုပြီးတော့ Mourinho ကပြောပါတယ
် Yeah I'm very happy because to have that discipline you need more than discipline you need also a big desire to do it you need also
ကျွန်တော်ပြောပါတယ်အဲ့ဒီလိုစည်းကမ်းတကျကစားနိုင်မှုကတော်ရုံနဲ့မရနိုင်ပါဘူးဒီအတွက်အားလုံးစူးစီးနဲ့ဆန္ဒရှိဖို့လည်းလိုပါတယ်ဒါကတာမန်အစီအစဉ်တစ်ခုနဲ့မရပါဘူး။တရားရောက်ကအမှားလို့မိရင်ဂျန်နဲ့လူကဒါကိုလိုက်ဖြည့်ဖို့လိုပါတယ်။ဒီလိုဖြည့်ဖို့အားလုံးကအစွမ်းကုန်ကြိုးပမ်းဖို့လိုပြီးသူတို့အားလုံးလည်းကောင်းကောင်းကစားနိုင်ခဲ့ပါတယ်။ဒါကြောင့်ကျွန်တော်အရန်ပြော်ပြီးသူတို့အတွက်အရန်ခုံယူနေတာပါ။အားလုံးအကောင်းဆုံးကစားပြီးအသင်းလိုက်အကောင်းဆုံးကစားနိုင်ခဲ့ပါတယ
်။ဒီရက်မှလည်း Champion Liverpool က Leicester City ကို3ဂိုးကိုမရှိနဲ့နိုင်လိုက်ပါတယ်။ဒါကြောင့် Spurs နဲ့ Liverpool တို့အမှတ်20စီနဲ့ဇယားထိပ်မှရှိနေပါတယ်။ကိုယ်ပဲပြီးတဲ့အချိန်မှာ Spurs အသင်းကဇယားထိပ်မှာဥဆောင်နေပြီးခြေစွမ်းတွေပြနေတာကြောင့်ဒီနေ့မှာ Champion ဖြစ်နိုင်တယ်ဆိုတော့ခံမှန်းပြောဆိုမှုတွေလည်းရှိနေပါတယ် Spurs အသင်း Champion ဖြစ်မယ်မဖြစ်ဘူးဆိုတာအခုချိန်မှာမပြောနိုင်သေးပေမဲ့လည်းတေချာဘောက်ပြောနိုင်တာတစ်ခုကတော့ Spurs အသင်းဟာဒီနေ့မှာဒေါ်လာသန်းပေါင်းများစွာအရှုံးပေါ်နေတာဖြစ်ပါတယ်Spurs အသင်းအပါဝင်အသင်းတွေအကုန်လုံးဟာကိုရိုနာဗိုင်းရပ်စ်ကြောင့်ပြည်သက်တွေစီကကွင်းဝင်ကြီးတွေမရတဲ့အတွက်ဝင်ငွေတွေကျဆင်းပြီးတော့အရှုံးပေါ်နေတာပါ Spurs အသင်းဟာဒီနေ့မှာ American Dollar 85 သန်းလောက်အရှုံးပေါ်နေပြီးတော့အကြီးမားဆုံးစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတယ်လို့အသင်းဥက္ကဋ္ဌ Daniel Levy ကလည်းပြောပါတယ် Spurs အသင်းရဲ့ဝင်ငွေဟာပြီးခဲ့တဲ့နှစ်က635သန်းကနေ938သန်းအထိကျဆင်းခဲ့တယ်လို့ဆိုပါတယ်တကယ်လို့ပြိသက်တွေဒီနေ့ဘောလုံးရာသီအကုန်ထိပြန်ပြီးတော့မကြည့်နိုင်ဘူးဆိုရင်တော့တန်းနေရာလောက်အထိရှုံးလာနိုင်တယ်ဆိုပြီးတော့စိုးရိမ်နေကြပါတယ်။အချိန်လေးမှာပဲ Manchester United အသင်းကလည်းဘန်နာယေးနှစ်ရဲ့ပထမ3နာပတ်မှာဝင်ငွေ20ရာခိုင်နှုန်းနီးနီးလောက်ကျဆင်းသွားတယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။ Virus ကူးစက်မှုတွေကြောင့်အသင်းတွေပြိသက်မရှိတဲ့အတွက်ဝင်ငွေတွေထိခိုက်ကျဆင်းနေချိန်မှာပဲသတင်းကောင်းတစ်ခုကတော့ရှေ့လာမဲ့သတင်းဘက်ကစပြီးတော့ပြိသက်တွေကိုအကန့်အသတ်နဲ့ပြန်ကြည့်ခွင့်ပေးတော့မှာဖြစ်ပါတယ်။ဗြိတိန်မှာတနိုင်ငံလုံးအတိုင်းအတာနဲ့လူတွေကိုအပြစ်မထွက်ဖို့တားမြစ်ထားတဲ့ကန့်သတ်ချက်ကဒဇမနှစ်အနေမှာပြီးဆုံးမှာဖြစ်တဲ့အတွက်ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်ကဘောလုံးပွဲတွေမှာပြိသက်တွေကိုပြန်ကြည့်ဖို့ခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအ ਨੇ ဆုံးရှိတဲ့နေရာတွေမှာပြိသက်4000လောက်ထိခွင့်ပြုသွားမှာဖြစ်ပြီးတော့တချို့နေရာတွေမှာတော့2000လောက်ပဲခွင့်ပြုသွားမယ်လို့ဆိုပါတယ်။ကူးစက်မှုအများဆုံးဖြစ်တဲ့နေရာတွေမှာတော့ပြိသက်တွေကိုခွင့်ပြုသွားမှာမဟုတ်ဘူးလို့ပြောပါတယ်။ဘယ်နေရာတွေမှာခွင့်ပြုသွားမယ်ဆိုတာကိုတော့မနှက်ဖြန်ကြာသပတေးနေ့မှာကြီးညာသွားမယ်လို့လည်းပြောပါတယ်ခင်ဗျာနောက်တစ်ဘောလုံးသတင်းတစ်ခုကတော့ Manchester City နီးပြ Guardiola ဟာအသင်းနဲ့စာချုပ်သက်တမ်းနှစ်နှစ်ထပ်တိုးလိုက်ပါတယ်ဒီနေ့ဘောလုံးညာသီခုံမှာအသင်းနဲ့စာချုပ်သက်တမ်းကုန်ဆုံးဖို့ရှိနေတဲ့ Guardiola ဟာအခုလိုသက်တမ်းတိုးလိုက်တဲ့အတွက် Man City မှာလာမယ့်2023ခုနှစ်အကုန်ထိဆက်ပြီးတော့ရှိသွားမှာဖြစ်ပါတယ်ဒါကြောင့် Guardiola ဟာ Man City နီးပြဖြစ်နေ9နှစ်ရှိသွားမှာဖြစ်ပြီးတော့သူ့အတွက်တော့ဒါဟာနီးပြသက်တမ်းတစ်လျှောက်မှာအသင်းတစ်သင်းကိုအချိန်ကြာဆုံးနီးပြလုပ်တာပါ2008ခုနှစ်မှာနီးပြဆားလုပ်လာပြီးတဲ့နောက်သူဟာအသင်းတစ်သင်းကိုဘောလုံးရာသီ300သီ400သီထက်ပိုပြီးတော့မကင်ပါဘူး
What so satisfied and
and grateful for the confidence for all club all organization
or you la ga ro tu aku lo atin ne sa jaw tat tan to lai da ha ni pya tiao ni ne tu lo jin na ya bi ro atin taw an si tu ri bak ka pan bo pi ga de atwa chaung phit chaung athu thi phin no atin ukkhara chaung aku lo tat tan to lai da phit chaung pi ro tu lo ma lou sia ri set shi ni di pi ro naw that le su phla ri set lo jin na chaung phit de so pi ro pyo ba de tu man tha de lo phla ri set pi ya nai me ma ya nai mu so da ga ro saung ji twa ma phit de so da pyo cha yin ne be ဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင
်ဗျာ COVID-19 ကူးစက်မှုများပြီးတော့လူတွေနဲ့တေချာခွာနေလို့မရတဲ့နေရာတွေမှာနှာခေါင်းစီးတက်တာကဘို့ကူးစက်မှုရောကြရေးအတွက်အသုံးဝင်ပါတယ်ကလေးတွေနှာခေါင်းစီးတက်တယ်လားကြည့်ရအောင်ပါအသက်9နှစ်အောင်ကလေးဆိုရင်နှာခေါင်းစီးတက်ဖို့မလိုပါဘူးသူတို့တေချာလဲတက်ထားတယ်မှာမဟုတ်လို့ပါဒါမဲ့အချိန်နဲ့အချိန်ခါလိုက်ပြီးတော့ဥမာကလေးကနေမကောင်းဖြစ်နေတယ်ဆိုရင်တော့အဲ့ဒီကလေးနှကောင်းစီးတက်ထားဖို့လိုနိုင်ပါတယ်။အသက်6နှစ်နဲ့17နှစ်ကြာကလေးတွေနှကောင်းစီးတက်ရပါမယ်။သူတို့မှန်မှန်ကန်ကန်တက်ထားတဲ့အောင်လို့လူကြီးကတည်ချာပြပေးရပါမယ်။အသက်17နှစ်နဲ့အထက်ကလေးတွေကတော့တခြားလူတွေနဲ့သုံးပေခွာပြီးတော့နေလို့မရတဲ့နေရာတွေမှာဆိုလူကြီးတွေအတိုင်းနှကောင်းစီးတက်ရပါမယ်။အောင်းနောက်ဖွံ့ဖြိုးမှုနောက်ကြောင့်ကိုယ်လက်မတန်ဆွမ်းတဲ့ကလေးတွေနှကောင်းစီးမဖြစ်မနေတက်မခိုင်းတင်မဲ့တူးချင်းရဲ့အခြေအနေကိုကြည့်ပြီးတော့ဆုံးဖြတ်ရပါမယ်။ Cystic Fibrosis အဆုတ်ရောင်ယောဂါ၊ Cancer ယောဂါဒီလိုယောဂါခံရှိတဲ့ကလေးတွေကတော့ဆေးရုံသုံးနှကောင်းစီးတက်ဖို့လိုပါတယ်။ကျန်းမာရေးကောင်းတဲ့ကလေးတွေလည်းသူများတွေနဲ့သုံးပေအကွာချားမနေနိုင်ရင်ပိတ်နှကောင်းစီးတက်တင်တာပါ။ကလေးတွေဟာနှကောင်းစီးမတက်ခင်လက်ကိုပိုးတက်စေရည်နဲ့ဆိုရင်စက္ကန့်20ရင်းနဲ့ဆက်ပြာနေဆိုရင်စက္ကန့်40အနည်းဆုံးဆေးရပါမယ်။နှာခေါင်းစီးကနှာခေါင်းပါးစပ်နဲ့မေးစီးတို့ကိုတေချာဖုံးနေအရွယ်စားမှန်ဖြစ်ဖို့လိုပါတယ်။တက်ထားတဲ့နှာခေါင်းစီးကိုတို့မနေရသလိုမေးစီးအောင်မှမထားရပါးစပ်နဲ့မကပ်ရသူများကိုလည်းပေးမတော့ရပါဘူး။နှာခေါင်းစီးချွတ်ပြီးရင်လည်းအိတ်တို့ဘူးတို့တွေထည့်သိမ်းသိမ်းပြီးတော့လက်လဲဆေးရပါမယ်။ကျွလွန်လွယ်ကူတဲ့အချက်လေးတွေကိုလိုက်နာကလေးတွေကိုလည်းစနစ်တကျပြပေးရုံနဲ့အနေရကင်းပြီးတော့ကလေးတွေလည်းတငယ်ချင်းတွေနဲ့ပျော်ရွှင်နိုင်ပါမယ်ရှင
်နိုဝင်ဘာလ25ရက်ပုတ်ထုံးနေ့ညအတွက် VOE မြန်မာပိုင်းကနေပြီးတော့ထိတ်တန့်ရောက်နေတဲ့သတင်းတွေကိုကျွန်မဆုမြတ်မွန်ကတလှည့်ကြေညာပါအောင်မယ်အမေရိကန်ပြည်ထောင်စုမှာကိုဗစ်ကရောဂါနဲ့ခရစ်စမတ်ပွဲတော်ကာလကိုဘယ်လိုဖြတ်သန်းမယ်ဆိုတဲ့အကြောင်းတွေပါဝင်တဲ့မိန့်ခွန်းကိုရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ဒီကနေ့ပုတ်ထုံးနေ့မှာပြောကြားမှာဖြစ်ပါတယ်ဒီနှစ်ပွဲတော်ကာလမှာအမေရိကန်မိသားစုတွေကြုံတွေ့နေကြရတဲ့ပေးဆပ်မှုတွေနဲ့လက်ရှိခက်ခဲတဲ့အခြေအနေတွေကိုအတူတွဲဖြတ်သန်းကြဖို့အကြောင်းတွေကိုမင်းကွန်းနဲ့မှပါဝင်မှဖြစ်တယ်လို့ဘိုင်ဒန်အစိုးရအာဏာလွှဲယူရေးတာဝန်ရှိသူတွေကပြောပါတယ်။အင်္ဂါနေ့တုန်းကတော့ရွေးကောက်ခံသမ္မတဘိုင်ဒန်ကသူ့ရဲ့အစိုးရအဖွဲ့အတွက်ရထားတဲ့ဝန်ကြီးတွေကိုမိတ်ဆက်ပေးခဲ့ပါတယ်။မဟာမိတ်တွေနဲ့အတူလက်တွဲဆောင်ရွက်ခြင်းဟာအမေရိကန်အတွက်အခိုင်အမာဆုံးဖြစ်တယ်ဆိုရဲသူ့ရဲ့ယုံကြည်ချက်အတိုင်းဆောင်ရွက်မဲ့သူတွေဖြစ်တယ်လို့ဝန်ကြီးတွေမိတ်ဆက်ပွဲမှာမစ္စတာဘိုင်ဒန်ကပြောကြားခဲ့ပါတယ်COVID-19 အတည်ပြုလူနာတွေနဲ့ထိတွေ့မိခဲ့သူတွေတရားခွဲနေရမယ့်သတ်မှတ်ရကိုရှင်းချဖို့အတွက်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေးဌာန CDC ကစဉ်းစားနေပါတယ်။လက်ရှိထုတ်ပြန်ထားတဲ့အကြံပြုချက်အရ14ရက်တရားခွဲနေဖို့သတ်မှတ်ထားတာပါ။ဒါပေမဲ့အဲ့လိုမျိုးတရားခွဲနေသူတွေမှာ COVID ယောဂမရှိဘူးလို့စစ်ဆေးတွေးခဲ့ရင်ခွဲနေရတဲ့အချိန်ကာလကိုရှင်းလိုက်နိုင်တယ်လို့တာဝန်ရှိသူတယောက်ကအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်။ဒါပေမဲ့ဘယ်နည်းရဲ့ရှင်းမှလဲဆိုတာကိုတော့သူကအတိအကျမပြောပါဘူး။တစ်ချိန်တည်းမှာပဲ COVID ကာကွယ်ဆေးတွေသုံးဖို့စိတ်ချရပြီဆိုတဲ့စီကံသတ်မှတ်ချက်တွေထွက်လာတာနဲ့ကာကွယ်ဆေးပထမအတုပ်ကိုမြန်မြန်ဆန်ဆန်ဖျက်ဝေနိုင်ဖို့အတွက်အမေရိကန်အစိုးရကကြိုးစားနေပါတယ်ဒီဇင်ဘာလမကုန်ခင်မှာကုမ္ပဏီနှစ်ခုကထုတ်လုပ်တဲ့ကာကွယ်ဆေးတန်း40ရရှိမယ်လို့အစိုးရရဲ့ COVID ကာကွယ်ရေးဆိုင်ရာအထူးအဖွဲ့လုပ်ငန်းပိုင်းဆိုင်ရာအရာရှိချုပ်ကသတင်းတောက်တွေကိုအင်္ဂါနေ့တုန်းကပြောကြားခဲ့ပါတယ်ကံကိုရီးယားနိုင်ငံမှာကိုယ်ရေးအချက်အလက်ကာကွယ်ရေးဆိုင်ရာအစိုးရဌာနက Facebook ကုမ္ပဏီကိုဒေါ်လာ6တန်းတန်ငွေချမှတ်လိုက်ပါတယ်။သုံးစွဲသူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုကာယကံရှင်ရဲ့ခွင့်ပြုချက်မရဘဲအခြားသူတွေကိုတဆင့်မျှဝေပေးမှုနဲ့လဲ Facebook ကိုရာဆွေကြောင်းအရာစုံစမ်းစစ်ဆေးမှာဖြစ်ပါတယ်။ Facebook သုံးစွဲသူ18တန်းတွေက 3.3 တန်းတို့ရဲ့ပုံကူရဲ့အချက်အလက်တွေကို2012ခုနှစ်မေလနဲ့2018ဇွန်လအကြားတခြားလုပ်ငန်းတွေကိုမျှဝေခဲ့တဲ့တက်တဲ့အထောက်အထားတွေကိုတောင်ကိုရီးယားပုံကူရေးအချက်အလက်ကာကွယ်ရေးကော်မရှင်ကတွေ့ရှိခဲ့တာကြောင့် Facebook ကိုအခုလိုမျိုးတန်ငွေချမှတ်လိုက်တာဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00ကနေ10:00အထိ Washington မြို့ရွာကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။အခုပုံတစ်ခုနဲ့ညအတွက် Radio အတန်လွှင့်မှုကတော့ဒီလောက် ောက်ပါပဲရှင်။ VOA အစီအစဉ်လေးကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်ပါမှာ
This program has come to you from the Voice of America, Washington.